Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2023ခုနှစ်နိုဝင်ဘာလ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်စီစဉ်တွေကိုတော့ line to meter 1632နဲ့ line to meter 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစွန်မမ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမက်ဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာစစ်ရုံးဤတိုက်ပွဲအနေနဲ့ကကြီးမားလာတယ်လို့ WHO အကြီးအကဲကသတိပေးထားပါတယ်အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံရဲ့လုံခြုံရေးသဘောတူညီချက်တွေကိုပြန်လည်ပြင်ဆင်လိုက်ပါတယ်အေပက်ညီလာခံမှာမြန်မာအရေးလှုပ်ရှားသူတွေဆန္ဒပြခဲ့ကြပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့မနက်ပိုင်းရခိုင်မြောက်ပိုင်းမှာရသေးတော်မျိုးနဲ့မင်းပြမျိုးတွေမှာစစ်ကောင်စီတက်နဲ့ရခိုင်လက်နက်ကင်တက်အေတို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်စခန်းတချို့တင်းစီရမိတာရှိတယ်လို့အရာရှိတချို့ကလည်းဖမ်းဆီးရမိတယ်လို့ရခိုင်လက်နက်ကင်အေအဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ်
စကန်တချို့တိမ့်ပိုက်ရရှိတာလေးရှိပါတယ်ဟိုတချို့နေရာတွေမှာတိုက်ပွဲတွေဆက်ပြီးတော့ဟိုဖြစ်နေတော့ရှိပါတယ်ဟိုအရာရှိတချို့ဖန်စီရမိထားတာရှိတယ်လို့တော့ဟိုသိရတယ်
ဒီသတင်းအပြည့်အစုံမကြခင်မှာတင်ဆက်ပေးမှာပါရှင်။နောက်ရှမ်းပြည်နယ်မြောက်ပိုင်းရှစ်မြို့နယ်ကိုစစ်ကောင်စီကစစ်အုပ်ချုပ်ရေးကျင်းညာလိုက်ပေမဲ့စစ်အုပ်ချုပ်ရေးအမိန်တက်ရောက်မှုမရှိဘူးဆိုတာကိုညီနောင်မဟာမိတ်အဖွဲ့ကတုံ့ပြန်ပါတယ်။ကရင်နီဒေသမှာလည်းတိုက်ပွဲတွေဆက်ပြီးပြင်းထန်နေပါတယ်။ဒီလိုရှမ်းမြောက်တိုက်ပွဲတွေကြောင့်နေဆက်ကုံသွယ်ရေးထိခိုက်နေရပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်။
တိုက်ပွဲတွေဖြစ်ပွားနေတဲ့ဂါဇာဒေသမှာအကြီးဆုံးစစ်ရုံတစ်ခုဖြစ်တဲ့ရှီဖာစစ်ရုံဟာစေဘက်ဆိုင်ရာလုပ်ငန်းတွေမလုပ်နိုင်တော့သလိုအနေနဲ့ရှိတဲ့အရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောလိုက်ပါတယ်။စစ်ရုံအနီးအဆက်မပြတ်ပစ်ခတ်မှုတွေနဲ့ဘုံးတံတွေကြောင့်အခြေအနေပိုဆိုးလာနေတယ်လို့ WHO ရဲ့အကြီးအကဲကပြောခဲ့တာပါ။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ဝန်ရံပိတ်ဆို့ခံထားရတဲ့ရှီဖာစစ်ရုံကလူနာတွေကိုဘေးကင်းတဲ့နေရာကိုကယ်ထုတ်ဖို့ဖြစ်နိုင်ပေမဲ့အနေနဲ့ဖြစ်အောင် Hamas တွေကနီလန်ပေါင်းစုံနဲ့လုပ်နေတာလို့မနီကပြောပါတယ်။အစ္စရေးနဲ့ဟာမတ်စ်ပွဲကြောင့်ပါလက်စတိုင်းဒေသမှာတိုက်ဆုံသူဦးရေဟာ11,000ကျော်တိတိုးလာနေပြီး40ရာခိုင်နှုန်းကခလီးငယ်တွေဖြစ်တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကတော့10မိနစ်တိုင်းမှာခလီးတစ်ယောက်နှုန်းတိုက်ဆုံနေတယ်လို့ပြောသွားတယ်ရှင
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့မှာတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့အင်ဖီရိုမှာလက်ခံတွေ့ဆုံတဲ့အခါမှာတော့ဂါဇာဒေသစစ်ပွဲပေါ်မှာမွတ်စလင်တွေရဲ့အမြင်သဘောထားကိုနားထောင်မှာဖြစ်ပါတယ်။အင်ဒိုနီးရှားသမ္မတကတော့တန်တမာရေးဆက်ဆံရေးအမြင့်ဆုံးအဆင့်ဖြစ်တဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးထူထောင်မှုရည်ရွယ်ရောက်ရှိလာတာဖြစ်ပါတယ်။ဒါပေမဲ့လည်းဂါဇာဒေသစစ်ပွဲပေါ်မှာတော့ခေါင်းဆောင်နှစ်ယောက်ရဲ့ရည်တည်ချက်ကကွာဟနေပါတယ်။သမ္မတဘိုင်ဒန်ကတော့အစ္စရေးပေါ်မှာအပြည့်အဝထောက်ခံပြီးတော့အင်ဒိုနီးရှားသမ္မတဘက်ကတော့ဂါဇာဒေသမှာအမြန်ဆုံးအပြစ်ခတ်ရဲစဲဖို့တောင်းဆိုထားသလိုအော်တိုမာလ9ရက်အစ္စရေးကိုဟာမတ်စ်တို့တိုက်ခိုက်မှုရဲ့နောက်ပိုင်းနှစ်ဖက်စလုံးကကျူးလွန်နေဆိုပြီးတော့ဆွဆဲထားတဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂကော်မရှင်ကစုဆောင်းထားတဲ့အချက်အလက်တွေကိုလည်းထောက်ခံထားပါတယ်။အင်ဒိုနီးရှားသမ္မတဟာဆော်ရီအာရေဗီယာနိုင်ငံရီယတ်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကုံလုံးကကျင်းပခဲ့တဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အစည်းအဝေးကိုတက်ရောက်ခဲ့ပြီးတော့အခုလိုမျိုးအမေရိကန်သမ္မတနဲ့တွေ့ဆုံမှဖြစ်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့ပြဿနာတွေကိုဖြေရှင်းမှုအင်ဒိုနီးရှားဘက်ကကြိုးပမ်းမှုတွေနဲ့ပတ်သက်လို့လည်းနှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးသွားမယ်လို့ခန့်မှန်းရပါတယ်ရှင်။
ရကူရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံအန်နီရီကိုဟန်တားနိုင်မှုအတွက်ရည်ရွယ်ပြီးအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကလုံခြုံရေးသဘောတူညီချက်ကိုပြန်လည်ပြင်ဆင်လိုက်ပါတယ်။တောင်ကိုရီးယားအတွက်လုံခြုံရေးအရလိုအပ်လာတဲ့အခါအမေရိကန်ကအသင့်ရှိနေမဲ့အကြောင်းလဲစိုးမျိုးတော်ကသဘောတူညီချက်လက်မှတ်ရေးထိုးပွဲအခမ်းအနားကိုတောင်ကိုရီးယားကာကွယ်ရေးဝန်ကြီးရှင်ဝွန်ဆစ်နဲ့အတူတက်ရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောလိုက်ပါတယ
် We have been tested time and again and we have met every challenge.
ကျွန်တော်တို့အကြိမ်ကြိမ်စမ်းသပ်ခံခဲ့ရပြီးစိန်ခေါ်မူတိုင်းကိုရင်ဆိုင်ခဲ့ရပါတယ်။ကမ္ဘာပေါ်မှာအခိုင်အမာဆုံးစွမ်းဆောင်ရည်နဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့မဟာမိတ်တွေအဖြစ်နဲ့လည်းတည်ဆောက်နိုင်ခဲ့ပါတယ်။ကိုရီးယားကျွန်းဆွေမှာကြီးမားတဲ့ပရိပခနဲ့ရန်လိုမှုတွေကို10စုနဲ့9ခုကြာဟန်တားခဲ့ပြီးပါပြီ။လိုအပ်လာရင်လည်းအချိန်မီတိုက်ပွဲမျိုးအသင့်ဖြစ်နေပါပြီလို့ဝန်ကြီးချုပ်အော့စတင်ကပြောသွားတာပါ။မြောက်ကိုရီးယားကမစ်ဆိုင်းဒုံးတွေနဲ့နျူကလ িয়ার အစီအစဉ်တွေကိုတိတိတတ်တတ်အဆင့်မြင့်လာတဲ့အတွက်ကြောင့်လက်ရှိမဟာဗျူဟာတွေနဲ့တုံ့ပြန်မှုမလုံလောက်တော့တာကြောင့်သဘောတူညီချက်ကိုပြန်လည်ပြင်ဆင်ရတာလို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါပေ ပေမဲ့ပြန်လည်ပြင်ဆင်ထားတဲ့အချက်အလက်တွေနဲ့ပတ်သက်ပြီးအသေးစိတ်ထုတ်ဖော်ပြောဆိုတာတော့မရှိပါဘူးရှင်
တောင်ကိုရီးယားမှာဒီသတင်းပတ်ထဲမှာဆွေးနွေးပွဲကျင်းပမယ်ကုလသမဂ္ဂကိုယ်ကျေးရေးရုံးမှာတရားဝင်မှုမရှိတဲ့စစ်ဘက်ဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ဆိုပြီးတော့ဖျက်သိမ်းမှုမြောက်ကိုရီးယားကဒီကနေ့ပဲတောင်းဆိုလိုက်တဲ့အကြောင်းနိုင်ငံပိုင် KCN နဲ့သတင်းမှာဖော်ပြပါတယ်အမေရိကန်နဲ့ဦးဆောင်တဲ့ကုလသမဂ္ဂကိုယ်ကျေးရေးရုံးမှာနိုင်ငံစုံတပ်ဖွဲ့တွေပါဝင်ပါတယ်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်ကလုံခြုံရေးတွေထူးထူးထပ်ထပ်ချထားတဲ့စစ်မဲ့ဆုံးဒေသကိုကြီးကြပ်နေတာဖြစ်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ကာကွယ်ဦးစီးချုပ်တို့အပြင်အဖွဲ့ဝင်နိုင်ငံတွေပါပါဝင်ကြမယ်။မနက်ဖြန်မှကျင်းပမယ့်အစည်းအဝေးမှာတော့မြောက်ကိုရီးယားရဲ့ဥပဒေမဲ့လုပ်ရည်တွေကိုဟန်တားဖို့နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာအောင်လုပ်ဖို့တောင်းဆိုမှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောထားပါတယ်။မြောက်ကိုရီးယားနိုင်ငံသားရေးဌာနရဲ့လက်နက်ဖြတ်သိမ်းရေးနဲ့ငြိမ်းချမ်းရေးဆိုင်ရာဌာနကတော့ကုလသမဂ္ဂကုကယ်ရေးဌာနအစည်းအဝေးကိုကန့်ကွက်ကြောင်းနိုင်ငံပိုင်သတင်းမှာဖော်ပြခဲ့တာဖြစ်ပါတယ်ရှင
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။မြန်မာစစ်ကောင်စီကိုလက်နက်တွေရောင်းချနေတာချက်ချင်းရက်ဆိုင်မှုမြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်
။တရုတ်၊စင်ကာပူ၊ Thailand ၊ဒီအိန္ဒိယသူတို့တွေကကျွန်တော်ဗမာပြည်ကိုလက်နက်တွေရောင်းချနေတာဖြစ်ပါတယ်။အရောင်းချဆုံးနိုင်ငံကတော့ကျွန်တော်တို့ရုရှားဖြစ်ပါတယ်။ဒုတိယချိုင်းနာ၊တတိယစင်ကာပူဖြစ်တယ်။အဲပြီးရင်ထိုင်းလန်ဖြစ်တယ်၊ပြီးရင်အိန္ဒိယဖြစ်တယ်။သူတို့တွေကဒီလိုရောင်းချနေတဲ့လက်နက်တွေနဲ့အဲ့လက်နက်တွေနဲ့စစ်ကောင်စီကဘုံနေကျဲနေတာဗမာပြည်မှာ။
အခုလိုလက်နက်ရောင်းချပေးနေတာကြောင့်အာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီတပ်ရဲ့လက်ချက်နဲ့လူတွေထောင်နဲ့ချီတိုက်ဆုံခဲ့ပြီးဖြစ်တယ်လို့ရွာပေါင်းတောင်းနဲ့ချီမိရှုဖျက်ဆီးခံခဲ့ရကြောင်းလဲဆန္ဒပြသူတွေကထောက်ပြပါဗျ။အခုလိုအကျိုးဆက်တွေကြောင့်မြန်မာအစိုးရနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတဲ့တရုတ်ရုရှားအပြင်အာဆီယံနိုင်ငံတွေအနေနဲ့လည်းမြန်မာစစ်ကောင်စီနဲ့ကုန်သွယ်မှုတွေကိုပါရက်ဆိုင်ဖို့လဲမြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုခဲ့ပါဗျရှင်။
မြန်မာနဲ့ရုရှားကြားမှာပြီးခဲ့တဲ့နိုဝင်ဘာလ9ရက်ကနေပြီးတော့9ရက်နေ့အထိစစ်ရေးလက်ချက်မှုတွေအပြီးရပိုင်ကြမှာပဲတရုတ်နဲ့ပါကစ္စတန်ရေတပ်ကအာရေဗျပင်လယ်မှာသတင်းတပတ်ကြာစစ်ရေးလက်ချက်မှုတွေစတင်လိုက်ပါတယ်။အိန္ဒိယနဲ့အမေရိကန်တို့ရဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မယ်လို့ကတိပြုပြောဆိုထားတဲ့အချိန်မှာပဲတရုတ်နဲ့ပါကစ္စတန်ရေတပ်ကအာရေဗျပင်လယ်မြောက်ပိုင်းရေပြင်နဲ့ဝေဟင်စစ်ရေးလက်ချက်မှုတွေကိုနိုဝင်ဘာလ18ရက်နေ့အထိပြုလုပ်မှာဖြစ်ပါတယ်။ဒီစစ်ရေးလက်ချက်မှုတွေကိုဒေတာတွေလုံခြုံရေးနဲ့အကျိုးစီးပွားကိုထိပါစေတယ်လို့အမေရိကန်ကရှုမြင်ပါတယ်။နိုဝင်ဘာလ10ရက်နေ့တုန်းကလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလော်ယ်အော့စတင်တို့အိန္ဒိယနိုင်ငံနယူးဒေလီမြို့မှာအိန္ဒိယနိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးပါတယ်2 + 2 dialogue လို့ခေါ်တဲ့ဒီဆွေးနွေးပွဲအပြီးပူးတွဲကြေညာချက်မှာလည်းလွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသကာကွယ်ဆောက်ရှောက်ရေးကတိပြုပြောဆိုခဲ့ကြပါတယ်ကြေညာချက်မှာတော့ယူကရိန်းစစ်ပွဲအရေးစိုးရိမ်ပူပန်မှုတွေကိုဖော်ပြပေမဲ့ရုရှားနဲ့ပတ်သက်ပြီးတော့ပြက်ပြက်သားသားဖော်ပြထားတာမရှိသလိုတရုတ်ကလည်းထည့်သွင်းဖော်ပြထားတာမရှိပါဘူးရှင်
ရုရှားကနေဥရောပကိုတင်ပို့နေတဲ့ Nord Stream သဘာဝဓာတ်ငွေ့ပိုက်လိုင်းပြီးခဲ့တဲ့နှစ်ကတိုက်ခိုက်ခံရမှုမှာယူကရိန်းစစ်ဘက်အရာရှိတို့ပါဝင်ပတ်သက်နေတယ်လို့ဆွတ်ဆွဲခံထားရကြောင်းယူကရိန်းနဲ့ဥရောပကအမည်မဖော်လိုတဲ့သတင်းရင်းမြစ်တွေကိုကိုးကားပြီး Washington Post သတင်းစာကဖော်ပြလိုက်ပါတယ်။ယူကရိန်းအထူးစစ်စင်ရေးတပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့တဲ့အသက်48နှစ်အရွယ်ဗိုလ်မှူးကြီးတူကဒီဖြစ်စဉ်မှာပါဝင်ခဲ့တယ်လို့ဤဆက်သူတွေကိုကိုးကားပြီးဖော်ပြထားတာပါ။သူဟာထောက်ပံ့ပို့ဆောင်ရေးကိုစီမံခန့်ခွဲခဲ့ပြီးလူချအုပ်ပါတဲ့အဖွဲ့တစ်ဖွဲ့ကိုလည်းပံ့ပိုးပေးခဲ့တယ်လို့ဆိုပါတယ်။ဓာတ်ငွေ့ပိုင်လိုင်းမှာဖောက်ခွဲပစ္စည်းတွေတက်ဆင်ဖို့နဲ့ရင်ငုတ်ကိရိယာတွေဆက်နေတွေကိုအထောက်အထားတူတွေနဲ့ငှားရမ်းပေးခဲ့တယ်လို့လည်းဖော်ပြထားပါတယ်။မနစ်စက်တင်ဘာလတုန်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုမှာဒိမတ်နိုင်ငံကျွန်းအနီးမှာ Baltic ပင်လယ်အောက်မှာတွေ့တန်းထားတဲ့ကမ်းလွန်သဘာဝဓာတ်ငွေ့ပိုင်လိုင်း၄ခုမှာ၃ခုပျက်စီးခဲ့တာပါ။ဒီဓာတ်ငွေ့ပိုင်လိုင်းတွေဟာလည်းရုရှားဘက်ကဓာတ်ငွေ့တွေကိုဥရောပဘက်ကိုပို့ဆောင်နေတဲ့ပိုင်လိုင်းတွေလည်းဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံဥထရန်ခန်ပြည်နယ်ကဥမင်လှိုင်ကောင်းတစ်ခုပြိုကျခဲ့ရမှာတော့ပိတ်မိနေတဲ့အလုတ်သမား40နဲ့ဒီကနေ့တနင်္လာနေ့မှာအဆက်အသွယ်ရပြီဖြစ်ပါတယ်။အဆက်အသွယ်ရပြီးတော့မကြခင်မှာပဲကယ်ဆယ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဟိန်းနူဘာသာရေးသမားတွေအသွာလာများတဲ့အဝေးပြေးလမ်းပေါ်မှာဥမင်လှိုင်ကောင်းဖောက်လုနေတာမှာပြိုကျခဲ့တာဖြစ်ပါတယ်။ပိတ်မိနေတဲ့အလုတ်သမားတွေရဲ့ကျန်းမာရေးအခြေအနေကကောင်းမွန်ပြီးတော့သူတို့ကိုကယ်ဆယ်နိုင်အောင်လို့အခုခါမှာတော့ပြိုကျနေတဲ့အပျက်စီးတွေကိုဖယ်ရှားပေးနေတယ်လို့ဒေသခံရဲတပ်ရဲဌာနကပြောပါတယ်။အလုတ်သမားတွေအတွက်အစားအစာနဲ့ရေပေးပို့နိုင်ခဲ့ပြီးတော့မကြခင်မှာကယ်ဆယ်ရေးအဆုံးသတ်နိုင်လိမ့်မယ်လို့လည်းဆိုပါတယ်။အိန္ဒိယမြောက်ပိုင်းကဥထာရာခန်ပြည်နယ်မှာ မြေပြိုတာငလျင်လောက်တာနဲ့ရေကြီးရေရှမ်းတာစတဲ့တဘာဝဘေးရန်တွေကြာရောက်လေးရှိပါတယ်။ခြာတန်လမ်းမှာတော့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီအစိုးရအဓိကထားပြီးတော့ဖောက်လုပ်နေတဲ့အရေးကြီးလမ်းမကြီးတစ်ခုလည်းဖြစ်ပါတယ်။ဒီလမ်းမဟာအိန္ဒိယမြောက်ပိုင်းကဟိန္ဒူဘာသာဝင်တို့လေးညက်ထားတဲ့နေရာလေးခုကိုဆက်သွယ်ပေးဖို့အတွက်ဒေါ်လာ 1.5 ဘီလီယံအကုန်ကျခံပြီးတော့ဆောက်လုပ်တဲ့လမ်းကြောင်းလည်းဖြစ်ပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဒီကနေ့မနက်ပိုင်းရခိုင်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဆက်တင်ပြီးတော့ဖြစ်ပွားတဲ့သတင်းကိုတင်ပြပေးကြပါမယ်။ရခိုင်မြောက်ပိုင်းရသေးတောင်မြို့နယ်နဲ့မင်းပြမြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်တပ်အဖွဲ့တို့ကြားမှာဒီကနေ့မနက်ပိုင်းကစတင်ပြီးတော့တိုက်ပွဲဖြစ်ပွားပါတယ်။စခန်းတချို့တင်းစီရမိတာရှိတယ်လို့အရာရှိတချို့ကလည်းဖမ်းဆီးထားတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရက VOA မြန်မာပိုင်းကိုပြောပါတယ်။အခုချိန်ထိလည်းရခိုင်မြောက်ပိုင်းမှာတိုက်ပွဲကပြင်းထန်နေပြီးတော့ဒေသခံပြည်သူတချို့တေဆုံးထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ဒေသခံထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။လက်ရှိမှာတော့စစ်ကောင်စီကရခိုင်ပြည်နယ်တွင်ကုန်းလန်းရေလန်းအားလုံးကိုပိတ်ဆို့ထားတယ်လို့မြို့ဝင်မြို့ထွက်တွေကလည်းတင်းတင်းကြပ်ကြပ်စစ်ဆင်းနေပါတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုစံကြောပြောပြပေးပါရှင်။
စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့ကြားနားလည်မှုနဲ့အပြစ်ရထားတဲ့ရခိုင်မြောက်ပိုင်းကရသေးတောင်မြို့နယ်နဲ့မင်းပြမြို့နယ်တွေမှာဒီကနေ့မနက်ပိုင်းကစတင်တိုက်ပွဲဖြစ်ပွားခဲ့ပြီးအခုချိန်ထိလည်းတိုက်ပွဲပြင်းထန်နေဆဲဖြစ်ပါတယ်။လက်ရှိမှာတော့စစ်ကောင်စီတပ်စခန်းတချို့တင်းစီရမိတာရှိတယ်လို့အရာရှိတချို့ဖမ်းဆီးရမိတာရှိတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ
်။ဒီမနက်မှာရသေးတောင်နဲ့ဒီမင်းပြမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်နေတာတော့ရှိပါတယ်။စကန်တချို့တိမ့်ပိုက်ရရှိတာလည်းရှိပါတယ်။ဟိုတချို့နေရာတွေမှာတိုက်ပွဲတွေဆက်ပြီးတော့ဟိုဖြစ်နေတော့ရှိပါတယ်။ဟိုအရာရှိတချို့ဖန်စီရမိထားတာရှိတယ်လို့တော့ဟိုသိရတယ်။ဒါပေမဲ့ဒီအသေးစိတ်အချက်လက်တွေကတော့ကျွန်တော်စီကိုရောက်လာတာမရှိသေးဘူးဗျ။ဆိုတော့ဒီအသေးစိတ်အချက်လက်တွေရောက်လာပြီမှပဲဒီကျွန်တော်တို့ထုတ်ပြန်ပေးသွားဖို့ရှိပါတယ်။
တင်းစီရမိထားတဲ့စကန်အရေအတွက်တိတိကျကျမသိရသေးပေမဲ့တိုက်ပွဲစတင်ဖြစ်ပွားတဲ့နေ့မှာပဲကြောက်တော်မျိုးနဲ့အပေါဝကြေးဝရဲစကန်တစ်ခုလုံးလက်နက်အပြည့်စုံနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ထံဒီကနေ့နေ့လယ်ပိုင်းကအလင်းဝင်ခဲ့တယ်လို့ကြောက်ဖြူမျိုးနဲ့မရဇိုင်းကျွန်းကွန်းချောင်းကြေးဝကရဲစကန်တစ်ခုလည်းလက်နက်ချအလင်းဝင်ရောက်ခဲ့တာပါဒီကနေ့စတင်တိုက်ပွဲဖြစ်ပွားတဲ့ရတိတော်မျိုးနဲ့ချင်းခါလီနဲ့ဒုံပိုက်ကြေးဝတွေမှာလည်းလက်ရှိအချိန်ထိတိုက်ပွဲပြင်းထန်နေတယ်လို့ထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတယ်လို့ထွက်ပြေးတိမ်းရှောင်လာတဲ့ချင်းခါလီကြေးဝဒေသခံတူကပြောပါတယ
်တို့ဘာတို့ခါဒီမနက်9နာရီအစိုးရအစ်ဒီစခန်းတွေကိုနှစ်ပတ်နှစ်လောက်စခန်းတွေကအပန်းလာပိတ်တို့လူတို့ရပြတော့တို့နေတော့မနေရမနေရတော့ဒီမှာခက်ခက်မှမြင့်မြို့ရဘက်ကူရိုခလေးတင်ွေဒီလောက်မယူတောင်ကျုပ်ကိုဖိုက်ပြီးအကုန်လုံးရှင်းရှုံနေရတာကိုအထားပြစ်လာကြတာတို့ဟိုလူတို့ရွာကဆိုလို့ရှိရင်ခဏငေါ့ချစ်လောက်ရှိဖို့အခုလေးအမြဲတပ်ပိတ်နေတာပဲဘလို့ဟာမလည်းမသိတယ်မှာရေတတော်ကလည်းလည်းနေရည်နာပိတ်တွေပုံမှန်ပန်လေကားလေးတို့စစ်တပ်ဖို့ကနေပြီးနာပိတ်နေတာကြောက်တယ်ကိုလေးအခုထိကြောက်နေရတာပြေ
ဒါအပြင်မင်းပြမျိုးနယ်ကချင်းဖားပြော်ကျေးဝအနီးမှာလည်းစစ်ကောင်စီနဲ့အေအဖွဲ့ကြားအခုချိန်ထိတိုက်ပွဲပြင်းထန်နေသေးတယ်လို့လက်နက်ကြီးကြီးကြားရောက်ပေါက်ကွဲတာကြောင့်ဒေသခံစပါးသိမ်းနေတဲ့လယ်သမားတူထိခိုက်ဒဏ်ရာရတာရှိတယ်လို့ချင်းဖားပြော်ဒေသခံအမျိုးသမီးတူကပြောပါတယ
်အရှင်နေတော့ဒီမှာပုံလုံးဝက်လို့နေရတယ်ရွာထဲမှာဒီမဲ့နေရလည်းမရှိဘူးဆိုတော့လေဆိုရင်ရတော့တအားပဲဆရာတော်ဒီလိုပဲနေကြအိမ်အောက်မှာနေကြတော့ပင်သွားမဲ့နေရာလည်းမရှိဘူးဟုတ်တယ်ဟိုတက်ပွဲကမနေ့ဒီနေ့မနေ့ခုနှစ်နိုင်ကျော်လောက်ကဖြစ်ပြီးတော့ဒီနေ့လေတုန်းကတော့နေ့နေ့လောက်တန့်တယ်အခုပြန်စနေပြီဒါနီနာမှာဟိုကညီမလို့နဲ့ဆိုရင်ဟိုဖက်ကမ်းပေါ့ရှောင်းလေးပဲခြားရတယ်ရွာတန်းကတော့မရှိဘူးညီမတို့ရွာနာကတော့တယောက်ရလို့ရှိတယ်အဲ့လိုမျိုးအခုဆိုရင်မင်းပြဆဲအောင်ပါဆိုရင်မတော်ရှိရဘူးဘယ်လိုပြောရမလဲနေမဲ့နေရာမရှိဘူးဘယ်လိုမျိုးဒါပြက်တယ်လို့မျိုးခံစားရတာ
ဒါအပြင်မြောက်ဦးမြို့အဝင်လမ်းမှာတွားနေတဲ့တုံးပြီးဆိုင်ကယ်တစ်စီးနဲ့အင်ဇီကာတစ်စီးပြစ်ခတ်ခံရပြီးဒေသခံတို့တေဆုံပြီးတော့၃ဒဏ်ရာရှိခဲ့တယ်လို့မြောက်ဦးဒေသခံတွေကပြောဆိုကြပါတယ်။ကြောက်တော်မြို့နယ်အပေါဝကျေးဝါမှာလည်းဒီကနေ့ညနေပိုင်းကကန်ဆောက်စစ်ကောင်စီလက်နက်ကြီးတပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးရွာထဲကျရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံတို့တေဆုံပြီးတော့၈ယောက်လောက်ဒဏ်ရာရရှိခဲ့တယ်လို့အပေါဝကျေးဝါဒေသခံတို့ကပြောပါတယ
်။ဒီလိုအောင်လို့ဆင်နေရောက်နားဖက်တို့ဇာပဲပေါ်လာမသိပေါင်ပိုင်းလိုက်ရဲ့ကျောင်းသားနုံလို့ရှိလာပဲလိုက်
အပေါဝဒေသခံကရခိုင်ဘာသာစကားနဲ့ပြောတာပါ တီရာကအခုလောလောဆယ်နှစ်ယောက်ရှိတယ်မနေ့ဖြန်ဘလို့ရှိမလဲဆိုတာမသိဘူးနောက်ပေါင်ပြတ်သွားတာလက်ပြတ်သွားတာတွေရှိတယ်မိသားစုတစ်ခုထဲမှာအမျိုးသားကတီတယ်အမျိုးသမီးကပေါင်ဖြတ်ရမယ့်အနေအထားရှိတယ်လို့ဆရာဝန်ကလည်းပြောတယ်တမီးတစ်ယောက်ကတော့လက်ပြတ်သွားတယ်ဒဏ်ရာရတဲ့သူတွေကိုဆေးရုံပို့ထားပါတယ်လို့ပြောသွားတာပါအခုလိုတိုက်ပွဲဖြစ်ပွားလာတာကြောင့်ဒေသခံတွေစိုးရင်ကြောက်လန့်နေကြသလိုစစ်ကောင်စီဘက်ကရခိုင်ပြည်နယ်အတွင်းကကုန်းလန်းရေလန်းတွေအားလုံးကိုပိတ်ဆို့ထားသလိုပြည်မဘက်ကလာတဲ့ကုန်တင်ရင်တွေကိုလည်းပိတ်ပင်ထားတာပါဒါအပြင်ရခိုင်ပြည်နယ်မြို့တော်စစ်တွေမှာလည်းမြို့ပေါ်ရက်ွက်အားလုံးဒီကနေ့နိုဝင်ဘာလ23ရက်နေ့ကစပြီးည9နာရီနောက်ပိုင်းအပြင်မထွက်ကြဖို့စစ်ကောင်စီကထုတ်ပြန်ထားသလိုစစ်တွေမြို့တွင်တင့်ကားတချို့သွားလာနေတာရှိတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ဒီကနေ့မနက်ပိုင်းရခိုင်မြောက်ပိုင်းမှာစစ်ရေးပြင်းထန်နေတဲ့အခြေအနေကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းမြောက်ဘက်ကစစ်ရေးနောက်ဆုံးအခြေအနေကိုလည်းတင်ပြပေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်ရှစ်မြို့နယ်မှာစစ်ကောင်စီကအုပ်ချုပ်ရေးစစ်အုပ်ချုပ်ရေးကျင်းပလိုက်ပါတယ်။ဒါပေမဲ့ထူးခြားတဲ့တပ်ရောက်မှုမရှိဘူးလို့ညီနောင်မဟာမိတ်တပ်ဖွဲ့တွေကတုံ့ပြန်ပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့ရဲ့1320စစ်စင်ရေး18ရက်မြောက်နေ့မှာတော့တရားနာလေးနေရာယူထားတဲ့နန်းခမ်းရဲစခန်းကိုစစ်ကောင်စီရဲ့စခန်းတစ်တစခန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိပေမဲ့တိုက်ပွဲဖြစ်ပွားတဲ့သတင်းတွေတော့မရရှိဘူးလို့သတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ရှမ်းမြောက်ဒေသရဲ့စစ်ရေးနောက်ဆုံးအခြေအနေသတင်းပေးပို့ထားတာကိုကိုဝင်းခံမောင်ပြောပြပေးပါရှင်
။ရက်တက်တပတ်နှစ်ပတ်ကျော်ကြာတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်မှာစစ်ကောင်စီကရှမ်းမြောက်ဒေသကမြို့နယ်ရှစ်မြို့နယ်ကိုတင်းင်းတွေနဲ့ကစစ်အုပ်ချုပ်ရေးကျင်းညာလိုက်ပါတယ်။ဒီလိုကျင်းညာလိုက်တဲ့မြို့နယ်တွေရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နေမြေအေးချမ်းသာရေးကိုပုံမထိရောက်အောင်ဆောင်ရွက်နိုင်ဖို့အရှင်းမြောက်တိုင်းစစ်ဌာနချုပ်တိုင်းမှုကိုအုပ်ချုပ်ရေးနဲ့တရားစီရင်ဆိုင်ရာစစ်အုပ်ချုပ်ရေးမာရှယ်လောအာဏာကျင့်သုံးဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419အရအနှင်းလိုက်ကြောင်းဖော်ပြထားပါတယ်စစ်ကောင်စီကအခုလိုစစ်အုပ်ချုပ်ရေးကျင်ညာလိုက်တဲ့ပုံမှာတော့ထူးခြားတဲ့ပြောင်းလဲမှုမရှိနိုင်ကြောင်းတအောင်းပလောင် PSLF TNLA တပ်ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုတုံ့ပြန်ပြောဆိုပါတယ်
အမနေ့ကဆိုပြန်တဆေဥချွေးနေတော့အမတော့အပြောင်းလဲထူးခြားသွားတာတော့မရှိဘူးပေါ့နော်။အာဒီစစ်ကောင်စီကသူအနာသိင်္ဂရကဒီဆေဥချွေးကိုကျင့်သုံးလာတာကြာပြီပေါ့လေနော်။သူဒီလိုမျိုးထုတ်ပြန်ခြင်းမထုတ်ပြန်ခြင်းကကျမတို့အတွက်ထူးခြားတာလည်းမရှိဘူးဆရာဟုတ်ကဲ့
။ဆေဥချွေးရေးအမိန့်ထုတ်တာအတွက် MNDA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံလီကြာဝင်းကလည်းအခုလိုပြောဆိုပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ပိုင်ပိုင်နိုင်နိုင်သိမ့်ပိုက်ထားနိုင်တဲ့မြို့တို့ကတော့ကျွန်တော်တို့အုပ်ချုပ်ရေးရန်တရားတွေလည်ပဲနိုင်အောင်ကျွန်တော်တို့ကြိုးစားနေတယ်ပြီးတော့ဒီရှစ်မြို့ကိုမာရှယ်လောချတာကတော့ကျွန်တော်လည်းအလေးမထားဘူးပြီးတော့ပြောစရာလည်းမရှိပါဘူးဗျာနော
်စေအုပ်ချုပ်ရေးကြီးညာလိုက်တဲ့မြို့နယ်တွေမှာကုတ်ခိုင်ကွန်းလုံနမ်ခန်းမူဆယ်လာရှိုးသိန်းနီနဲ့ကိုကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာကကုန်းကျန်းနဲ့လောက်ကင်စားတဲ့မြို့နယ်တွေပါဝင်တာဖြစ်ပါတယ်လောလောဆယ်မှာတော့နမ်ခန်းမြို့သိန်းနီမြို့နဲ့ကွန်းလုံမြို့တွေကိုညီနောင်မဟာမိတ်တပ်တွေကထိန်းချုပ်ထားပါတယ်။အရင်ကစေအုပ်ချုပ်ရေးကျင်းပထားတဲ့မြို့နယ်44မြို့နယ်ရှိတာဖြစ်ပါတယ်။ဒီမြို့နယ်တွေဟာရန်ကုန်တိုင်း၊ပဲခူးတိုင်း၊စကိုင်းတိုင်း၊မကွေးတိုင်း၊တနင်္သာရီတိုင်းနဲ့ကရင်၊ကယား၊ချင်းနဲ့မွန်စတဲ့ပြည်နယ်တွေမှာရှိနေတာပါ။ဒီကနေ့မနက်ပိုင်းမှာတော့ TNLA နေရာယူထားတဲ့နမ်ခမ်းမြို့ရဲစခန်းကိုစစ်ကောင်စီရဲ့စခန်းတပ်စခန်းကနေလက်နက်ကြီးနဲ့ပစ်ခတ်တာရှိကြောင်း TNLA ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်။
ဒီကနေ့တိုက်ပွဲဖြစ်တာတော့သတင်းတော့မတက်လာသေးဘူးเนาะဒါတိုက်ပွဲတော့ငြိမ်နေတယ်ထူးခြားတာကဒီနေ့မနေ့ဆိုဒီအတ္တိကနန်းခမ်းပေါ့เนาะကန်တိကုန်းမှာနေတဲ့စစ်ကောင်စီတကဒီပြန်နေတက်ဆွဲထားတဲ့သူရဲ့မြို့မရဲစခန်းကိုပစ်တာတဲ့ပြီးရင်ဥပက်အနောက်ဘက်မှာရှိတဲ့ကြေးရွာတွေပေါ့เนาะတို့အဘက်ကိုသူတို့ကလက်နက်ကြီးတွေပစ်တာတွေရှိတယ်အများကြီးပစ်လို့ဒေသခံတွေဖြိတာတို့အလိုမျိုးနေအိမ်တွေဖြိတာတို့တော့ရှိတယ
်လက်တလုံးမှာတော့နေအိမ်သုံးလုံးပျက်စီးကြောင်းသတင်းရပေမဲ့လူအထီးကိုက်တည်င်းတော့မရသေးကြောင်းပြောပါရယ်စစ်ကောင်စီနဲ့ TNLA တက်ကြမှာတော့တီဘောနဲ့နောင်ချိုမြို့နယ်အတွင်းမှာအရင်ရက်တွေကတိုက်ပွဲတွေပြင်းထန်ခဲ့တာပါစစ်ကောင်စီနဲ့ MNDAA ကြားမှာတော့ဒီနေ့ထူးထူးခြားခြားတိုက်ပွဲမရှိကြောင်း MNDAA ပြန်ကြားရေးတာဝန်ခံလီကြဝင်းကပြောပါရယ
်ဟုတ်ကဲ့ဒီထူးထူးထူးတော့မရှိသေးပါဘူးပြန်မစီတိုက်ပွဲတည်င်းတော့လ
ေစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့12ရက်နေ့အထိလောက်ကိုက်နီးပါစင်ကျော်မှာတိုက်ပွဲဖြစ်ပွားနေကြောင်းပြောဆိုထားပါတယ
်ဒီနေ့ဒီတိုက်ပွဲဖြစ်ပွားမှုအစီအနေကတော့ဒီနေ့ဆနေရနေ့ညပိုင်းထိပေါ့ဒီရှမ်းပြည်နယ်ရှေးမြောက်ဘက်မှာကျွန်တော်တို့ကိုကန့်ဒေသပေါ့ပါစင်ကျဲနားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာရှိတယ်တမတော်အနေနဲ့ထိန်းသိမ်းဆောင်ရွက်လည်းရှိတယ
်ဘုရုစော်မင်းထွန်းကတော့လေကြားမှတ်တိုင်125အနီးမှာရှိတဲ့စစ်ဆောင်စခန်းကို MNDAA ကဝင်ရောက်ပစ်ခတ်ခဲ့ကြောင်းကွန်းလုံမှာတော့တပ်မတော်က စစ်ပြူဟာအရဟပေးထားတဲ့နေရာကို MNDA ကဝင်ရောက်ဓာတ်ပုံရိုက်တာရှိကြောင်းနဲ့တိန်းဒီမှာတော့တပ်မတော်ကနေပြည်တော်စုမွေးကိုဆက်လက်ဆောင်ရွက်နေကြောင်းလည်းထည့်သွင်းပြောဆိုထားပါတယ်။ MNDA ကတော့ကွန်းလုံမျိုးနဲ့ကွန်းလုံခြေဆိုင်စစ်ပြူဟာကိုအလုံးစုံသိမ်းပိုက်ထားပြီးခြေချောင်းသတင်းထုတ်ပြန်ထားတာပါ။ရှမ်းမြောက်ဒေသမှာစစ်ပွဲတွေပြင်းထန်နေချိန်မှာပဲပြီးခဲ့တဲ့တနင်္ဂနွေနေ့ညကရှမ်းပြည်နယ်ရှိပိုင်းမိုင်းဆက်မြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းမှာလက်နက်တိုက်ပောက်ကွဲမှုဖြစ်ခဲ့ကြောင်းဒေသခံတို့ကဆိုပါတယ်
။ခုနနိုင်ကြီးကျွန်တော်ဝက်နေခြေတာကတန်ကျက်ကတိုင်းဝါဒီလက်နက်တိုင်ဟာထားနေတာပေါ့ဒီနိုင်ကတနိုင်တော့တော့ပေါက်လာတော့ကျဲဒီပောက်ကွဲကြီးဒီအမီကြီးပေါ့အဲ့ဒါနဲရမယ်ကွာ။အဲ့ဒီတက်ကြကြတော့ဒီအိုဒီမြေမှာဆိုပေမဲ့အဲ့မှာဟိုကြွားရင်းရှိရကြ
ဒီပေါက်ကွဲမှုမှာအရက်သားထိခိုက်တာမရှိကြောင်းနဲ့တပ်တွင်းထိခိုက်မှုကိုတော့မသိရကြောင်းဆိုပါတယ်လောလောဆယ်မှာတော့ဒီလက်နက်တိုက်ပေါက်ကွဲမှုဟာဘာကြောင့်လဲဆိုတဲ့အကြောင်းရင်းမသိရသေးပါဘူးဒီလ9ရက်နေ့ကလည်းချင်းပြည်နယ်ပန်ဝါခြေဆိုင်ပြည်သူစစ်တပ်စခန်းမှာလက်နက်ကိုတောင်တစ်ခုမီးလောင်ပေါက်ကွဲမှုဖြစ်ခဲ့ပါသေးတယ်အဲ့ဒီပေါက်ကွဲမှုကတော့လျှက်စစ်ဝါယာရှော့ကြောင်ဖြစ်ကြောင်းသတင်းထွက်ပေါ်နေပါတယ်ခင်ဗျာ
ရှမ်းမြောက်ဘက်ကနောက်ဆုံးရအခြေအနေကိုကိုဝင်းခံမောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကရင်နီဘက်မှာလည်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။အဲ့ဒီသတင်းကိုလည်းတစ်ဆက်တည်းတင်ပြပေးခြင်းပါတယ်။ကယားပြည်နယ်ဒေသခေါ်ကရင်နီပြည်နယ်မှာတော့တစ်လေးလုံးစစ်စင်ရေးစတင်လိုက်တဲ့စနေနေ့ကနေပြီးတော့ဒီကနေ့နိုဝင်ဘာလ13ရက်နေ့အထိလွိုက်ကော်မြို့ပါဝင်နေရာတော်တော်များများမှာ3ရက်ဆက်တိုက်ပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားနေပါတယ်လို့မြို့ကန်တွေက VOA မြန်မာပိုင်းကိုပြောပါတယ်။ဒီကနေ့မနေ့အစောပိုင်းတည်းကလွိုက်ကော်မြို့ဒေါက်ဥခုရက်ကွက်လိုက်ကောထောင်ဝင်းကျင်မှာလဲတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာအပြင်လေရင်နဲ့ပါဘုံကျဲတိုက်ခိုက်နေပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းအပြည့်အစုံကိုတော့မတ်မြတ်တစင်အောင်ပြောပြပေးပါမယ
်ကယားပြည်နယ်မှာနိုဝင်ဘာ17ရက်စနေနေ့ကတစ်လေးလုံးစစ်စင်ရေးဖြစ်စစ်ကောင်စီတပ်စခန်းတွေကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့အဲ့ဒီနေ့တည့်ရက်ထဲမှာရင်စခန်း9ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KNDF ကသတင်းထုတ်ပြန်တယ်လို့အဲ့ဒီနေ့မှာပဲစစ်ကောင်စီရဲ့ဂျက်တိုက်လေယာဉ်ဒဇင်းကိုလည်းပစ်ချနိုင်ခဲ့တယ်လို့ပြောပါတယ
်ဒေတာရင်းနေထိုင်သူတွေကလည်းစနေနေ့ကနေဒီကနေ့တနင်္လာနေ့အထိနေရာတော်တော်များများမှာ3ရက်ဆက်တိုက်ပွဲတွေပြင်းထန်နေတယ်လို့ပြောပါတယ်ရိုက်ကော်မြို့မှာတော့မနေ့အစောပိုင်းကတည်းကတိုက်ပွဲတွေဖြစ်နေတယ်လို့လိုက်ကောမြို့မှာလာရောက်ခိုးလုံနေသူတူကဖီဝီကိုပြောပါတယ
်ဒီနေ့တော့မနေ့လုံးလေးတိုက်ပွဲဆန်ချားလဲအခုလဲတောက်ချောင်းလီရင်နဲ့ဒီကပြောနေတော့မှာပဲလီရင်နဲ့ပြန်ပြီးတော့ပြစ်ချနေတယ်ဗျဒုခုဒီအနောက်ဘက်ချမ်းထောင်နာတဲ့ဝိုင်းပေါ့နော်အဲ့ဒီထောင်ရှိတဲ့ဖက်ပေါ့ဒီနေ့စောရီပဲမမကြီးကျော်တော့ကတည်းကစားလာအခုတော့နည်းနည်းငယ်တန်တော့ဖေးတယ်ဖိတ်မကြောက်ရဘူးတဲ့မဲ့တောက်ချောင်းလီရင်နဲ့မခါတောက်ဆန်ရှိပြီးပြစ်နေတယ်လီရင်နဲ့ပြန်နေတော့ဝဲ
လွိုက်ကော်မှာရှိတဲ့ရေအိုရက်ကွက်မှာစနေနေ့ကတိုက်ပွဲဆက်ပြီးတော့ပြင်းထန်တာဖြစ်ပြီးမနေ့ကတနင်္ဂနွေနေ့မှာဒေါဥခုရက်ကွက်ထဲမှာရှိတဲ့လွိုက်ကော်ထောင်အနီးတစ်ဝိုက်ထိတိုက်ပွဲတွေရှိလာတဲ့အပြင်ဒီကနေ့ထိလည်းဆက်ပြီးတော့ဖြစ်ပွားနေတာပါတိုက်ပွဲအတွင်းမှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့လေရင်နဲ့ပါတောက်လျှောက်ပုံကျဲနေတာကြောင့်အပြင်မထွက်နိုင်တဲ့အပြင်နေအောက်ထပ်မှာပုန်းခိုနေရတယ်လို့တိုက်ပွဲကြားပိတ်မိနေတဲ့ဒေါဥခုရက်ကွက်နေသူတူကပြောပါတယ်
ကောဖော်လီနဲ့ကိုဘောအဲ့ဒီလုံကြုံတဲ့အိမ်ကလေးမှာလည်းအားလို့စုပြီးနေကြတာပဲလေအဝေးထွက်လို့မရဘူးအခုလေချဲမြေဆိုရင်အိမ်ချက်ဟိုအိမ်ရဲ့အပြင်တော့ဆုံးလို့မရအောင်အခုမှလေရဲ့အမအဝေးပြောမှပြင်နေရပဲကျမတို့ရက်ကွက်ကအိမ်ကြီးထိတာပဲလေအခုကျမတို့ရက်ကွက်ကတော့လူတော့မထိခိုက်သေးဘူးဒါပေမဲ့ဟိုဘက်နန်းကုတ်တီမှာတော့ထိခိုက်တယ်ပြောတယ်ကလေးမကြီးတယောက်လည်းပြေးသွားကြလာပဲ
စစ်ကောင်စီကသူတို့လက်လွတ်ခဲ့ရတဲ့စခန်းတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့စစ်အင်အားတိုးချဲ့ပြီးစစ်ကြောင်းထိုးနေတယ်လို့ဒေသခံတွေကပြောပါတယ်မနေ့ကလည်းလွိုက်ကော်နဲ့ဒီမိုဆူမြို့နယ်ကြားတဲ့ဖျားပြူစစ်စင်ရေးဂိတ်အနီးတစ်ဝိုက်မှာပြင်းပြင်းထန်ထန်နှစ်ဖက်ပစ်ခတ်တံတွေကြားရပြီးတော့လေရင်နဲ့လည်းဘုံကျဲတိုက်ခိုက်တယ်လို့ဒေသခံတွေကပြောပါတယ်စစ်ပြေးဒုက္ခသည်တွေဟာစစ်ကောင်စီရဲ့ပစ်ခတ်နေတဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုအန္တရာယ်တွေကိုကြောက်လန့်နေရတယ်လို့လွိုက်ကော်မြို့ကန်ကပြောပါတယ
်ကျွန်တော်တို့ကြောက်ရတာတော့လက်နက်ကြီးပဲစစ်ကောင်စီပဲဒီမျိုးတော့စားကြောက်ရတာပေါ့နော်ဒီရိုးရိုးတိုက်ပွဲပဲဆိုတော့ကျွန်တော်ပုံချောင်းရလွယ်တယ်ဒီထဲမှာနေကိုကျွန်တော်လည်းလက်ချက်တွေခံစားရတယ်ဒါပေမဲ့လက်နက်ကြီးတို့လူရင်တို့ကြောက်တော့တိုက်ပွဲနဲ့မဆိုင်တဲ့နေရာလဲကြားတယ်အဲ့လိုမျိုးဆိုတော့ကျွန်တော်ကရင်းစိုးရင်ရပါတယ
်ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့အခုသတင်းရင်းနေတဲ့အချိန်ထိစစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးလို့ကရင်နီတော်လှန်ရေးအဖွဲ့တွေနဲ့ဒေတာရင်းကာကွယ်ရေးအဖွဲ့တွေကိုလည်းဆက်သွယ်လို့မရသေးပါဘူးတိလေးလုံးစစ်စင်ရေးဟာကရင်နီတပ်မတော် KA တီနီမျိုးသားများကာကွယ်ရေးတပ် KNDF, KNPLF, ဒီမိုဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့လေပိုင်းတိုင်းရှမ်းတောင်စစ်ဒေသခွဲနဲ့ကယားကရင်နီစစ်ဒေသခွဲ PDF တပ်ရင်းတွေအတူတကွပူးပေါင်းပြီးတော့စစ်စင်ရေးလှုပ်ဆောင်ခဲ့ပြီးစစ်စင်ရေးပထမရက်မှာဒီမိုဆိုလွိုက်ကော်နဲ့မိုးပြဲမှာတက်ဆွဲအထိုင်ချထားတဲ့စစ်ကောင်စီစခန်းခုနှစ်ခုကိုအပိသက်သိမ်းပိုက်နိုင်ခဲ့ကြောင်းနဲ့လက်နက်ကြီးလက်နက်ငယ်စုစုပေါင်း100လောက်နဲ့ခဲယမ်းကြီးစံတွေသိမ်းဆည်းရမိတဲ့အကြောင်း KNDF ကပြောပါတယ်ရှင်
ကရင်နီဘက်ကတိုက်ပွဲသတင်းမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်နယ်စပ်အသီးသီးမှာရှိတဲ့ကုန်သွယ်ရေးတွေထိခိုက်ရတဲ့အခြေအနေကိုတင်ပြပေးကြပါမယ်ပြည်တွင်းစစ်တကြောပြန်အရှိန်အားကောင်းလာတဲ့အောက်တိုဘာလကုန်ကနေစပြီးတော့အဓိကကုန်သွယ်ရေးလမ်းတွေပျက်စီးသွားသလိုတနိုင်ငံလုံးကနယ်စပ်ကုန်သွယ်ရေးအားလုံးပေါ်တက်ရောက်မှုရှိပြီးတော့ထိခိုက်မှုရှိပါတယ်တရုတ်ထိုင်းအိန္ဒိယနဲ့ကုန်သွယ်ရေးအပြင်ရခိုင်ပြည်နယ်မှာဒီကနေ့ပြန်ပြီးတော့စတင်လိုက်တဲ့တိုက်ပွဲတွေကြောင့်အဝင်ထွက်လမ်းတွေမှာယာဉ်ကြောတွေပိတ်နေပြီးတော့ဘင်္ဂလားဒေ့ရှ်နဲ့ရခိုင်ကြားကုန်သွယ်ရေးလည်းရပ်သွားလိမ့်မယ်ဆိုပြီးခံမှန်းမှုတွေရှိပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချမ်းပြောပြပေးပါမယ်
ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်မြန်မာနိုင်ငံရဲ့အဓိကနယ်စပ်ကုန်သွယ်ရေးဖြစ်တဲ့မူဆယ်နယ်စပ်စခန်းကိုပိတ်ထားရတာအခုဆိုရင်ရပ်ပေါင်း20နီးပါးရှိလာနေပါပြီ။တရုတ်မြန်မာနှစ်ဖက်ကုန်စည်စည်းစိမ်မှုမရှိတာကြောင့်စားနပ်ရိခာအပါအဝင်လောင်စာဆီပြတ်တောက်မှုတွေလည်းရှိနေတဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းကလုပ်ငန်းရှင်တချို့ကပြောပါရယ်။လမ်းတွေပြတ်သွားတဲ့အတွက်လည်းမူဆယ်ကုန်သွယ်ရေးကအချိန်ပြန်ယူရလိမ့်မယ်လို့လုပ်ငန်းရှင်တူက VOA ကိုအခုလိုပြောပါရယ်။တမ်းပြော
အဓိကဘောပေါ့ကုန်သွယ်ရေးလမ်းမကြီးပေါ့ကုန်သွယ်စည်းစိမ်မှုကတော့တရားရည်ဖြစ်နေတဲ့ပုံပေါ့ကျွန်တော်ဒီလိုနားမလည်ချင်တော့ဒီမျိုးလည်းတော့ထုတ်ခိုင်းရတယ်ခုခိုင်းတယ်ကိုလို့ဆံမဆံဒီပါရက်ကိုပြက်ကုန်ပြီးရဖြစ်တာလေကွာဒီကလည်းသူ trust ball ပေါ်ခေါ်ကြတော့မာဘီးလည်းမရှိတော့ဒီကတော့ဒီလည်းခက်တယ်ညာစီပါရီနံပါတ်ဆက်တွေကချက်တော့လဲဆက်ကြစီပေါ်ဆံမလာတော့သတ္တုံးစီကလည်းမရှိတော့ဘူးရှက်တော့ဘက်ကလည်းတော့ဟိုကနောက်ကျုပ်ဘက်ကဖြစ်တယ်ကွာလေအဲ့ဒါလည်းဒလူပီကြတာသိတယ်ကိစ္စကဒီလိုကဒီလိုရှမ်းတော့ကငုံကိုဆက်တော့ပြက်တော့
မူဆယ်အပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာချင်းရွှေဟော်နယ်စပ်ကုန်သွယ်ရေးကိုလည်းရပ်လိုက်ရပါတယ်စစ်ကောင်စီရဲ့ကုန်သွယ်ရေးဦးစီးဌာနကတော့တရုတ်ကိုပို့မဲ့ကုန်စည်တွေကိုတခြားနယ်စပ်ဂိတ်တွေဒါမှမဟုတ်ပင်လယ်ရေကြောင်းကပြောင်းလဲတင်ပို့ခွင့်ပေးမယ်လို့နိုဝင်ဘာလ10ရက်နေ့ကထုတ်ပြန်ထားပါတယ်တချို့မူဆယ်ကုန်သွယ်တွေကတော့အထားမခံတဲ့အသီးအနှံနဲ့ရေထွက်ကုန်တွေကိုကချင်ပြည်နယ်လွယ်ကျယ်ဂိတ်ကနေတဆင့်တရုတ်ကိုပို့ကြပါတယ်တချို့ကတော့ရှမ်းပြည်နယ်အရှေ့ပိုင်းကကျိုင်းတုံမိုင်းလာဂိတ်ကနေတရုတ်ကိုပို့နေကြပါတယ်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့ကလေးတမူအာရှလမ်းမပေါ်ကခမ်းပတ်မြို့ကိုချင်းလက်နက်ကိုင် CNDF ပြည်သူ့ကာကွယ်ရေးတပ်မတော် PDF နဲ့ကချင်လက်နက်ကိုင် KIA တို့ကဒီရက်ပိုင်းထဲမှာထိန်းချုပ်ခဲ့တယ်လို့သတင်းတွေထုတ်ပြန်ခဲ့ကြပါတယ်နောက်ပြီးတော့နောက်ထပ်နယ်စပ်ကုန်သွယ်ရေးစခန်းရှိတဲ့ Recorder မြို့ကစစ်ကောင်စီတပ်စခန်းကိုချင်းလက်နက်ကိုင် CNA CDF တပ်ဖွဲ့တွေကဒီနေ့တနင်္လာနေ့မှာတိမ့်ပတ်ရရှိတယ်လို့ဂျာကာလာချင်းမျိုးသားကောင်စီကသတင်းထုတ်ပြန်ထားပါတယ်။အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးကလက်နက်ကင်ပြည်ပခန့်တွေကြောင့်ရန်နာထားရတာကြားပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအဓိကကုန်သွယ်နေတဲ့မောင်းတော်နယ်စပ်ကုန်သွယ်ရေးဂိတ်ကတော့ဒီနေ့တနင်္လာနေ့မှာစတင်ခဲ့တဲ့ရခိုင်လက်နက်ကင် AA ရဲ့ရသေးတောင်တိုက်ပွဲကြောင့်ရပ်သွားခဲ့ရပါတယ်။စစ်ကောင်စီကတော့အခုနိုဝင်ဘာလထဲမှာအမေရိကန်ဒေါ်လာ 1.5 သန်းပိုကုန်တွေတင်ပို့နိုင်မှုရထားခဲ့တာပါမောင်းတော့အငူမော်ကားလမ်းကိုစစ်ကောင်စီကအရေးပေါ်ပိတ်လိုက်ရတယ်လို့ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်မင်းပြဘက်ကလည်းပိတ်ထားလိုက်တဲ့အတွက်မြေပုံမြို့နယ်ဘက်ကလည်းသွားဖို့ခက်ခဲသွားပါတယ်နေဆက်ကုန်သွယ်ရေးတွေအပြင်ဒေသအတွက်လိုအပ်တဲ့စားနပ်ရိခာတွေပါပြက်လက်သွားနိုင်တဲ့အခြေအနေရှိနေကြောင်းမင်းပြမြို့နယ်ကလုပ်ငန်းရှင်တူက VOA ကိုပြောပါတယ်ဒီမှာ
တကယ်ပြီးတော့ဂျိုးမချိုပြီးလာတဲ့ဟာတွေကပုံများတယ်ဒီကဒီလိုရှင်နေမျိုးပြီးဆိုရှင်နေဒီကမှာလည်းတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံပြီးတော့ဟိုကုန်တော်မှာလည်းတော့တော်တော်ကုန်ပြပေါ်မှာပဲဒီသားတွေကဒီဆူဆူမျိုးလုံးဝပြတော့နေတာအခုရှိနေရင်ရတဲ့တော့တိုက်ပွဲရှိတဲ့နေရာမှာဆိုဆိုစံတဲ့ပေါ်ဆိုလေးပေါင်းတော့ပြတော့နေမှာကိုစီးတယ်စံတဲ့ပေါ့
ရခိုင်လက်နက်ကိုင်အဖွဲ့အေအေကတော့ဆန်ကိုဈေးတင်ပြီးရောင်းချနေသူတွေကိုအရေးယူသွားမယ်လို့တတိပေးထားပါတယ်ရခိုင်ကိုဝင်ထွက်နိုင်တဲ့ကုန်သွယ်ရေးလမ်းကြောင်း3ခုရှိတယ်ဆိုပေမဲ့အခုကတော့ရေလန်းကိုအဓိကထားရနိုင်ခြေရှိနေပါတယ်။ဒီရေလန်းကိုစစ်ကောင်စီနဲ့လုပ်ငန်းရှင်တချို့ကကြီးစိုးထားတဲ့အတွက်စီးပွားရေးအမျက်ထုတ်တဲ့ကိစ္စတွေရှိလာနိုင်တဲ့ကြောင်းတချို့ကခံမှန်းပါတယ်။ KNP နယ်မှာစစ်ပွဲတွေရှိနေပေမဲ့လည်းမြောက်ရီနယ်စပ်ဂိတ်ကနေထိုင်းကိုတစ်ပတ်အတွင်းအမေရိကန်ဒေါ်လာ 4.8 သန်းပိုးမြန်မာဘက်ကတင်ပို့ခဲ့ပါတယ်။တွင်းကုန်ကတော့အမေရိကန်ဒေါ်လာ16သန်းပိုးရှိခဲ့တယ်လို့မြောက်ရီကုန်သွယ်ရေးဆောင်ကထုတ်ပြန်ထားပါတယ်။ ကျန်တဲ့တာချီလိန်နဲ့ဘိတ်ကုံတွယ်ဂိတ်တွေကနေလဲထိုင်းမြန်မာနှစ်နိုင်ငံကုံတွယ်ကဆက်ရှိနေဆဲဖြစ်ပါတယ်ခင်ဗျာ
။ကိုငင်းညမ်းပါရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်
VOA American တရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှကိုရဲ့စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ကိုချိတ်ဆက်ရပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်နိုဝင်ဘာလ23ရက်တနင်္လာညချမ်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ယူဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာလူငယ်တွေ Facebook နဲ့ Instagram လိုမျိုး Social Media လူမှုကွန်ရက်တွေကိုအလွန်အကျွံအသုံးပြုလာတာကတော့လူငယ်တွေရဲ့စိတ်ကျန်းမာရေးအပေါ်မှာစိုးကျိုးထိခိုက်မှုတွေရှိစေနိုင်ပါတယ်လို့မြန်မာနိုင်ငံကစိတ်ပညာရှင်တဦးကသတိပေးလိုက်ပါတယ်။မိဘအုပ်ထိန်းသူတွေကိုအသိပညာပေးမှုတွေလူငယ်တွေဆိုရှယ်မီဒီယာကိုဘယ်လိုမျိုးအကျိုးရှိရှိအသုံးပြုသင့်ပါသလဲဆိုတာကိုရန်ကုန်အဝေးတင်တက္ကသိုလ်စိတ်ပညာဌာနကအငိမ့်စားတွဲဖက်ပါမောက်ခဒေါက်တာတထားဝင်းကိုမမျှတစင်အောင်ကဆက်သွယ်မေးမြန်းထားပါတယ
်။မင်္ဂလာပါဒေါက်တာထားဝင်းရှင
်။မင်္ဂလာပါရှင်
။ဟုတ်ကဲ့ပါရှင်။ပြီးခဲ့တဲ့အပတ်တုန်းကဒီအမေရိကန်မှာပေါ့နော်ဆိုရှယ်မီဒီယာကိုလူငယ်တွေကဆွဆွလန်းလန်းသုံးဆွဲတဲ့အတွက်သူစိတ်ကျမ်းမာရေးကိုထိခိုက်တယ်ဆိုရယ်ဆွဆွဲချင်းနဲ့ဒီပြည်နယ်အစိုးရပေါင်းပေါ့နော်ပြည်နယ်30 40ကျော်လောက်ကအစိုးရတွေက Facebook နဲ့ Instagram တွေရဲ့ဒီ company matter ကိုတရားဆက်ဆုခဲ့ပါတယ်။ဒါနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာလည်းအခုခေတ်မှာလူငယ်တွေကဒီလို social media တွေအထူးသဖြင့်ပေါ့ Facebook Instagram နောက်ပြီးတော့ TikTok ကိုလည်းသုံးဆွဲတာတွေ့ရပါတယ်။ဒါတွေဆွဆွဲလန်းလန်းအသုံးပြုတဲ့အတွက်လူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာကျမ်းမာရေးဘလို့ထိခိုက်နိုင်ပါလေရှင
်ဟုတ်ပြပါထိခိုက်ပါလေရှင်စိတ်ပိုင်းဆိုင်ရာရေမဟုတ်ဘူးလူပိုင်းဆိုင်ရာထိခိုက်တယ်ပေါ့နော်ပထမဆုံးတော့ဝဲဆွဆွလန်းလန်းလုပ်နေတဲ့ဆိုတဲ့အခါမှာစုံစားမှုမရှိဘူးအစားမမှန်ဘူးအိပ်မမှန်ဘူးအိပ်မှာကမောက်ကမောက်ဖြစ်နေအဲ့ဒီအခါကျတော့သူ့ရဲ့လူပိုင်းဆိုင်ရာထိခိုက်မှုကြီးရှိပါတယ်နောက်တစ်ခါသက်ဆိုင်ရေးပိုင်းဆိုင်ရာစုံစားမှာလည်းထိခိုက်ပါတယ်သူကဒါကိုဆွဆွလန်းလန်းလုပ်ဖြစ်တဲ့ကြောင့် face to face ပေါ့နော်ကြောင်ရကြောင်ရကြောက်ဆူဆက်တယ်မှုတွေနဲ့တော့သူကကြတော့ဗာလဲဆိုတော့ဟိုဒီလူတော်မတိုးချင်ဘူးပေါ့သူခန်းထဲမှာပဲသူချင်းဆိုလဲဒါကိုဆွဲလန်းနေရတဲ့ကြောင့်ဒါဝဲလုံနေတဲ့အခါမှာလူခုရေးနဲ့ပတ်သက်နေတဲ့သူကဟိုထိကြိုက်တာကြီးရှိပါတယ်နောက်တစ်ခါ academic ပေါ့နော်ပညာရေးနဲ့လည်းထိကြိုက်တာပညာရေးပိုင်းဆိုင်ရာမှာဘာကြောင့်လဲဆိုတော့ social media မှာဒီပညာရေးနဲ့ပတ်သက်တာကိုတည်တည်ဝင်ဝင်မလုပ်ဘဲနဲ့သူဆွဲလန်းနေတဲ့အခါမှာသူသင်ကြားမှုတွေနဲ့ပတ်သက်နေချင်းဘာသာရေးဆိုင်ရာသင်ကြားမှုတွေနဲ့ပတ်သက်ရင်ဒါယူသူစိတ်မဝင်စားမှုအာရုံမစိုက်နိုင်တော့ academic မှာလည်းကြာသင်ပါမယ်သူတို့ကတော့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိပါတယ်ဘယ်လိုထိခိုက်မှုတွေရှိလဲဆိုတော့စိတ်ဆွဲလန်းနေတဲ့ဒီကြောင့်ဒီ obsessive compulsive လို့ခေါ်တဲ့စိတ်ဆွဲမလို့ရမနေနိုင်တဲ့ disorder ပေါ့နော်စိတ်ပိုင်းဆိုင်ရာအောက်ပြန်မှုတွေရှိပါတယ်နောက်တစ်ခုက anxiety disorder နော်စိတ်ပိုင်းဆိုရင်ပူပန်မှုပေါ့ဒီပါလေဘာကြောင့်လဲဒီသူကြည့်ခဲ့တဲ့ social media မှာသူ့ကိုပေးတဲ့ message တွေကသူရလိုက်တဲ့ဟာတွေကဆိုရင်ပူပန်မှုတွေနဲ့ပတ်သက်နေပတ်သက်နေမယ်နောက်ကြအချင်းချင်းပေါ့ဟို cyber bullying လို့ခေါ်မျိုးတွေသူတို့အလုပ်ဆန်ရတာမျိုးတွေရှိနိုင်တယ်နောက်ကြအချင်းချင်းပေးလိုက်တဲ့ message ကသူ့အတွက်တော့ခိကန့်မှုတွေသူဆိုရင်ပူပန်ကြရင်ဖြစ်လာတာမျိုးတွေလည်းရှိရတယ်ကြောင့်ဆိုရင်ပူပန်မှုနဲ့ပတ်သက်တဲ့ disorder တွေလည်းရှိနိုင်တယ်သူ့ကြရင်ဘာဖြစ်လာလဲဆိုတော့ပြောင်းချက်ကြောင်ပဲဆွဆွလန်းလန်းသုံးဆွဲနေတဲ့ခါကျတော့ဘယ်လိုဖြစ်လာလဲဆိုတော့သူကပြောင်းချက်ဖြစ်လာတယ်ပြီးတော့သူကအများနဲ့ဖြစ်ဖြစ်တက်တံဖို့ရင်းမရှိတဲ့ကြောင် depression ရဲ့ရပါတယ် depression ရတယ်သူကျတော့ suicide လုပ်တဲ့ပြင်မျိုးတွေတောင်မှဖြစ်လာတာမျိုးတွေတွေ့ရပါတယ
်ဒီလိုလူငယ်တွေပေါ့ social media ကိုအကျိုးရှိရှိ anti ကင်ကင်သုံးဓာတ်ဖို့အတွက်ဘယ်လိုချက်တွေကိုသတိထားသင့်ပါလဲ
ဟုတ်ကဲ့ပါ social media မှာလည်းကောင်းတဲ့အချက်တွေအများကြီးရှိပါတယ်။နောက်ကောင်းတဲ့အချက်တွေအများကြီးရှိပါတယ်။အခုတနည်းအားဖြင့်ဆိုင်သူ update ဖြစ်အောင်သူတရင်ကလေးတွေကိုယူလို့ရတယ်၊သိကျင်တဲ့အကြောင်းအရာတွေကိုမေးလို့ရတယ်။တကယ်ကိုသူနဲ့เนาะသူဆက်သွယ်ခြင်းရဲ့နေရာတွေကိုကဘာလို့ကိုသူဆက်သွယ်လို့ရတယ်။ဒါလည်းအမြဲတမ်းကောင်းတဲ့အချက်တွေပါ။ဒါနဲ့ပတ်သက်လို့ကိုကပညာဘိုင်းဆိုင်ရာပညာရှိရှိပေါ့နော်။သုံးဆွဲမယ်ဆိုသူ့ရဲ့အကျိုးရှိပါလိမ့်မယ်။ဒါနဲ့ပတ်သက်ရင်သူအကျိုးရှိအောင်ဘယ်လိုသ ုံးမလဲဆိုတော့ကျမတို့အနေနဲ့ကလေးကိုဟိုအချိန်ကန့်သက်ပြီးပါအချိန်ကန့်သက်ပြီးတော့သုံးသေးပါသေးနောက်တစ်ချက်ကကျန်းမာရေးမကြည့်ကြအောင်သူဒီအချိန်ကန့်သက်ပြီးလုပ်မယ်ပြီးတော့သူ့ရဲ့ဒီသုံးဆွဲနေတဲ့အချိန်ကငြိမ်ပြီးတော့တစ်ချိန်လုံးသာပဲသုံးနေတာမဟုတ်ဘဲနဲ့သူ့အတွက်လှုပ်ရှားမှုတွေဒီအချိန်တွေမကြည့်ကြအောင်စားချိန်တွေမကြည့်ကြအောင်လှုပ်ရှားမှုတွေမကြည့်ကြအောင်ကျန်းမာရေးနဲ့ရည်ရွယ်စွာသုံးသပ်ဖို့လိုပါတယ်အခုတစ်ချက်တော့မိပါလေမိပါလေကကလေးနဲ့စက်နေမှုရှိနေရပါမယ်ကလေးရဲ့ကလေးကိုဘာတွေကြည့်နေတယ်လဲ။ဘာအကြောင်းအရာတွေကြည့်နေလဲ။ကလေးနဲ့ပုံပြီးကြီးနေနေတဲ့ဆိုကလေးနဲ့သူနဲ့ပြောဆိုဆက်သွယ်နေလဲရပါတယ်။အဲ့ဒီခါမှာမိဘကြီးကကလေးကိုအစံပြန်ပြေးနေ။ကောင်းရဲ့မကောင်းဘူးဟာအစဘယ်လိုမှမျိုးကြီးကြည့်နေတယ်လဲဆိုတာအစမိဘကြီးကကြည့်ဖို့လိုပါတယ်။နောက်တစ်ခုကတော့ဘာလဲဆိုတော့တငယ်ချင်းနေနဲ့သူ့နဲ့ဆက်ပြေးရွယ်တငယ်ချင်းနေနဲ့ဒီဟိုညနေချင်းဆိုင်ပေါ့နော်ကြည့်ကြည့်ဘုတ်တငယ်ချင်းအင်ကြီးသွားပို့တာတငယ်ချင်းကြီးနဲ့တွေ့ဆုံဖို့အပ်နေပြီဘုတ်လိုပါတယ်ဒီဆိုရှယ်မီဒီယာထဲမှာပဲရှိတဲ့တငယ်ချင်းကြီးနဲ့ပြောဆိုဆက်သွယ်တာမဟုတ်ဘဲနဲ့တကယ့်အချိန်မှာရှိတဲ့တငယ်ချင်းကြီးနဲ့ဆက်သွယ်ဖို့အတွက်လည်းမိသားစုကြီးနဲ့အပ်နေပြီဘုတ်လိုပါတယ်သူတို့ကိုယ်တိုင်နဲ့တငယ်ချင်းကြီးနဲ့ဒီ face to face ဖြစ်လို့ပါတယ
်ဒါနဲ့ပတ်သက်ပြီးတော့ကလေးတွေနဲ့မိဘတွေရောပညာပေးတာရှိပါလားဒီဆိုရှယ်မီဒီယာကိုဘေကင်းကင်းနဲ့အကျိုးရှိရှိနဲ့အသုံးပြုတတ်ဖို့အတွက်ကိုကျောင်းဒီလိုပညာပေးတဲ့နေရာမှာကျောင်းနဲ့ပတ်ဝန်းကျင်အတိုင်းဝိုင်းနေရာဘလို့ခန်းကဏ္ဍကနေပတ်ဝန်းနေပါလဲ
ကျောင်းနဲ့ကျောင်းနဲ့ဒီပတ်ဝန်းကျင်ခန်းကဏ္ဍမှာဆိုဒီပတ်ဝန်းကျင်မှာတော့ဘယ်တော့မရှိဘူးပေါ့နော်အဝဲနဲ့ကြားဖို့တော့သက်သက်ကြီးပညာပေးတာမရှိဘူးကျောင်းရဲ့အနေနဲ့ကတော့သူတို့ဟို parents meeting ပေါ့နော်မိဘဆရာနဲ့တွေ့ဆုံနဲ့နော်အဲ့ဒီလို open house ပေါ့နော်ကလေးတွေနဲ့မိဘတွေနဲ့တွေ့ဆုံရတဲ့အချိန်ဒီမှာတော့ကလေးတွေဒီဒီလိုမျိုး social media နဲ့ပတ်သက်လို့သူကနည်းနည်းသုံးနာများနေတဲ့သူ့ရဲ့ behavior လေးကနည်းနည်း normal မဟုတ်ဘူးဆိုတာမျိုးသိခဲ့ရင်လည်းမိဘတွေနဲ့ကျွန်တော်တို့ရှင်းပြပါတယ်နောက်တစ်ခါသက်သက်ကြီးရဲ့ပေါ့နော်သက်သက်မိဘတွေဒီ social media တွေနဲ့ဒီသိရတယ်များတာတွေတွေ့တတ်တာတွေမကောင်းဘူးဆိုတာကိုလည်းဒီပါရင်ကျမတို့ကပညာပေးတဲ့အတိုင်းကံများကြီးအများကြီးရှိပါတယ်အဲ့ဒါတော့ကျမတို့ဒီဒီပါရင်ရဲ့ဆရာသမားရင်းနဲ့ကျောင်းရဲ့ပေါ့နော်၃လတကြီးအနည်းဆုံး၅လတကြီးကျမတို့တွေ့ဆုံပါတယ်တွေ့ဆုံတဲ့အခါလိုအပ်ရင်လိုအပ်တယ်ဒီပါရင်အဖြစ်ပေးတာမျိုးကြီးရှိပါတယ
်ဒီလိုဆိုရှယ်မီဒီယာကိုအလုံးကျွန်းသုံးပြရပေါ့ဆက်ဆက်လန်းလန်းအသုံးပြရကလေးတွေဒီစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့မိဘတွေနောက်တစ်ခါကလေးပြုစုစောင့်ရှောက်တဲ့သူတွေပညာပေးတဲ့သူတွေပို့ပြီးတော့နားလေဖို့သူတို့အကြံဉာဏ်ပြီးတော့ဆွေးနွေးနိုင်ဖို့အတွက်အရင်းမြစ်တွေအဖွဲ့အစည်းတွေရောရှိပါသလား
တကယ်ကြင်မှာတော့မရှိပါဘူးဆိုအဲ့လိုအရင်းမြစ်အဖွဲ့အစည်းတွေနဲ့စီးပီးတက်တက်မရှိဘယ်လိုရှိလာလဲဆိုတော့ကလေးကြီးကဒီလိုမျိုးနည်းနည်းပေါ့နော်သူတို့ရဲ့ဒီသူတို့အိမ်မပြောရင်ယောဂါလေးတွေသူတို့ဒီပရက်တင်ရတာလေးတွေသူတို့ရဲ့ behavior တွေကနည်းနည်းလေးနော်ဒီပြန်ဖြစ်လာရေးဆိုတာကိုသူတို့ကိုယ်တိုင်သိရင်တော့လည်းသူတို့ရဲ့မိဘတွေသူတို့ရဲ့ကဲကြီးတို့ဆရာသိရင်တော့လည်းဆရာကျမတွေကသိရင်တော့လည်းနော်သူတို့ကိုအကြံဉာဏ်ပေးပါလေသူတို့ကိုလည်းတက်နေပါလေနောက်တစ်ခုကလိုအပ်ရင်လိုအပ်တယ်လို့ပေါ့နော်ဟိုစိတ်ကျမကြီးဆရာဝင်နဲ့ပြဖို့လိုအပ်တယ်လို့ဒီစလို့ရှင်နဲ့ပြပါလေသူတို့ကိုယ်တိုင်ပြခြင်းနဲ့ပြပါလေဆရာကျမတွေနဲ့ကြောင်းဝင်ပြီးတော့သူတို့အတိပေးပြီးတော့ကြားသိနေလို့ပြောခဲ့ရင်လည်းသူတို့နေနဲ့ကြားလို့ရအဲ့ဒီအခါမှာဘယ်သူကဟိုဒီဒါကိုဆက်တဲ့ဝင်ဝင်ဆောင်ရတယ်ဆိုတော့စိတ်ယောဂအဖြစ်ဖြစ်ကြဝင်နေဒါမှမဟုတ်စိတ်ကျမ်းမာရေးဆရာဝင်ရနေပြီးတော့ဒါကိုဆက်တဲ့ဝင်ဝင်နဲ့သူ့ရဲ့စင်ကြံသေးလေးရှိပြီးတော့သက်ဆိုင်ရာဥပမာသေဝါနဲ့ဆရာဝင်ဆိုတော့သေဝါပေးပြီးတော့ပြသတာမျိုးရှိတာဒါနဲ့ဘာကြောင့်ဒီလိုဖြစ်တယ်ဆိုတာကိုတော့သူတို့သိပါတယ်သူတို့လည်းမသိနိုင်ဘူးအားကြောင့်လည်းဆရာဝန်ကြီးဒီကလေးကိုသူ့ရဲ့ case ကိုပေါ့သူ့ case ကိုလိုက်တဲ့အခါမှာစက်ကြအိမ်မပြေးနိုင်တဲ့အခါမျိုး counselor ကိုရပေါ်လို့ပြောတော့ဒီကလေးတယောက်ကို counseling လုပ်ကြည့်ရဲ counseling လုပ်တဲ့အခါမှာကလေးကြီးဒီလိုအိမ်မပြေဘူးဒီလို depression နေရတယ်ဒီလို obsessive ဒီလိုစိတ်ကျဲပြီးတော့မလုပ်ရမနေနိုင်တဲ့ obsessive compulsive disorder ဖြစ်တယ်ဆိုတာဘာကြောင့်လဲဆိုတာတခြားအကြောင်းကြောင့်မဟုတ်ဘဲနဲ့social media ရိုးသားသုံးတဲ့အတွက်ဖြစ်တယ်ဆိုတာမျိုးသိလာတဲ့အာမားဆိုရင်တော့ကျမတို့ဒီဓာတ်ဆောင်ဖြစ်ရဲ့ဆိုတော့ဒီအတိုင်းဝိုင်းသေးသေးလေးရပဲဖြစ်ရပါတော့เนาะဒီဆရာဝန်ကြီးကသိနိုင်ရဲ့ ကောက်ဆယ်လာရတင်နေရင်တစ်ပြက်ကလေးရဲ့မိပါလေးတစ်ပြက်ကလေးရဲ့ပြတ်တမ်းမနဲ့တစ်ပြက်ကလေးကိုယ်တိုင်ကအဲ့လောက်ကိုကြည့်တယ်ဆိုတော့ဒါနဲ့ပတ်သက်လို့တစ်သက်အဖွဲ့အစည်းသူတို့ပညာပေးနေတဲ့အဖွဲ့အစည်းဆိုတာတော့လေကျမတို့ကလောလောဆယ်တော့မရှိသေးပါဘူ
းဒါဆိုရင်လူငယ်တွေဒီ social media ကိုအကျိုးရှိရှိအန်ဒီရကင်းကင်းသုံးနိုင်ဖို့အတွက်ဘလို့အကြံပေးချင်ပါလဲရှင
် social media မှာကောင်းကျိုးတွေအများကြီးရှိတာပဲကောင်းကျိုးတွေအများကြီးရှိတဲ့အကြောင်းเนาะဘလို့ကောင်းကျိုးတွေရှိလဲဆိုတော့ကမ္ဘာပေါ်မှာရှိတဲ့အကြောင်းအရာတွေကို update ကြည့်အောင်သူတို့သိနိုင်ရဲ့ခုအိမ်ကနေတဲ့တက်တောက်သက်တာဆက်တွေ့နိုင်ရဲ့เนาะမှန်ကန်တဲ့သတင်းဆက်လက်တွေကိုလည်းရှားပွေနိုင်ရဲ့ဒါမိမိရဲ့သဘောထားနဲ့သဘောထားချင်းပြူတဲ့လူတွေနဲ့လည်းသိတဲ့နိုင်တယ်ဒီကြောင့်မလို့ social media ရေကိုစက်မရင်းနဲ့အမီပေါ့နော်ဟိုညီညွတ်အောင်သုံးဆဲလို့ရပါတယ်ဘယ်လိုသုံးဆဲကြမလဲဆိုတဲ့အခါကျတော့ဒီအချိန်ကန့်တက်ပြီးတော့ပေါ့နော်အချိန်ကိုကန့်တက်ချက်နဲ့သုံးဆဲဖို့လိုပါတယ်ဒီအချိန်မှာပဲရှိနေအချိန်လုံးကြည့်ဆွဲဆွဲလမ်းအကြိုက်အဆုံးမပြတော့ဘူးပေါ့နော်အချိန်ကန့်တက်ချက်နဲ့ကျွန်တော်တို့သုံးဖို့လိုပါတယ်နောက်တစ်ခုကတော့ဒီအကျိုးရှိမဲ့ဘဝသူကြရမယ်ပညာရမယ်အကြောင်းအရာကိုကျမတို့ပညာရှိရှိသုံးသပ်ကြပါမယ်။နောက်ပုံမှန်သုံးသပ်နေတဲ့အချိန်မှာကျမတို့ပုံမှန်အားယူမယ်။အစားချိန်မှန်မှန်စားမယ်။လှုပ်ရှားမှုမှန်မှန်တောင်ရက်မယ်။အိပ်စက်မှုပုံမှန်ဖြစ်ပါစေ။ကိုယ့်ရဲ့အိပ်စက်ခြင်းကိုမတိကြိုက်စေပါနဲ့။နောက်တစ်ခါလူကြီးမိဘတွေရလည်းကလေးကိုစောင့်ကြည့်ပါ။ကလေးပါလေဘလောက်ထိပြောနေကြလဲ။ဘာတွေနဲ့ဆိတ်ဆက်ပြီးသူတို့ပြောနေကြလဲဆိုတာကိုလည်းဒီပါလေနေနဲ့သိသိဖို့လိုပါတယ်။ဒါတစ်ခုကတော့သူငယ်တွေကတကယ်တငယ်ချင်းအချိန်မှာရှိရတငယ်ချင်းတွေနဲ့တော့တွေ့ဆုံပေးပါ။ယနေ့ချင်းစာတွေ့ဆုံပေးနိုင်အောင်လည်းအဖြစ်အလန့်တွေပေးဖို့လိုပါတယ်။ဒါဆိုလို့ရှိရင်တော့စတော်လေးကိုမကြည့်ကိုက်မှုတွေညော်နေသွားပြီးအကျိုးရှိရှိသုံးပြရရပါလိမ့်မယ်ရှင
်။ဟုတ်ကဲ့ပါ။ VU နဲ့အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။
က
ျေးဇူးတင်ပါတယ်ရှင်။ဒါကတော့ရန်ကုန်ဝေးတင်တက္ကသိုလ်စိတ်ပညာဌာနအငိမ့်စားတွဲဘက်ပါမောက်ခဒေါ်တထားဝင်းကိုမမျှတခြင်းအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အမေရိကန်မှာစိုက်ပျိုးရေးလုပ်ငန်းစတင်တာမှာလွယ်ကူသလိုဈေးကွက်ကလည်းတည်ချပါတယ်လို့ကယ်လီဖိုးနီးယားပြည်နယ်မှာစိုက်ပျိုးရေးလုပ်ငန်းတွေစတင်လိုက်တဲ့ Zord Fan လုပ်ငန်းရှင်ဦးဇော်နိုင်က VOA မြန်မာပိုင်းကိုပြောပါရယ်။မြန်မာအမေရိကန်ဈေးကွက်ကိုအတိအကထားပြီးတော့စိုက်ပျိုးရေးလုပ်ငန်းကိုစတင်လိုက်တဲ့ဥဆောင်နိုင်ကိုဆက်သွဲမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကြီးထိုင်တင်ပြပေးထားပါဗျာ
။အမေရိကန်ပြည်ထောင်စုမှာစိုက်ပျိုးမြေရရှိရေးအတွက်ဥဆောင်နိုင်ခက်ခက်ခဲခဲစူးစမ်းခဲ့ရပါသလားဘလူတွေများလုပ်ခဲ့ရပါလဲရှင်
။အခုလောဆယ်အဲ့စစ်မရောက်သေးဘူးကျွန်တော်အခုမှစတာဆိုတော့ကျွန်တော်ဟားပြီးလောက်ပါတယ်အဲ့လိုဟာပြီးလောက်ရတယ်ဟုတ်ကဲ့ဘယ်လိုလဲဆိုတော့ကဒီမှာတို့အရင်နှစ်ရှင်လာပြန်လှုပ်သွားတဲ့လူတွေပေါ့နော်တို့တွေကတော့ဒီအာတို့ program တွေမျိုးရှိရပေါ့နော်အဲ့မှာတို့ငှားကြတာပေါ့အဲ့လိုမျိုးဒါပဲအစိုးရကနေရောဈေးတက်တက်တက်ငှားပေးတာဒီမှာရှိတယ်အဲ့တော့ကျွန်တော်တို့ပြောမယ်ဆိုဈေးကဥမာအရန်ဟိုပေါ့နော်ကျွန်တော်ကငှားတာမှာတထောင်ပတ်ဝန်းကျင်တော့ရှိတယ်တိတ်ကောက်အဲ့တို့ဆိုရှင်တော့ယာကနန်းလေးပေါ့နော်အဲ့လောက်နဲ့တော့ရတယ်အဲ့ဒီကမျိုးစင့်ကျွန်တော်ပြန်ယူငှားတာဒါပေမဲ့အခုဒီမြေလေးရဖို့အတွက်တော့ပါပဲ၃နှစ်တည်းတည်းကျွန်တော်လိုက်ရှာတာဒီကိုရောက်ထဲကလိုက်ရှာဟုတ်ကဲ့
အရင်နှစ်ကတော်တော်ဆက်ရပါသလားအစိုးရထံကဗန်နီထံကချင်းငွေတွေဘာတွေများရပါသလားရှင်ဥစော်နိုင်ဘလို့များဒီအရင်နှစ်အတွက်ဘလို့ကြိုးစားခဲ့ပါလဲ
အရင်နှစ်ကပြောမှဆိုကျွန်တော်အရင်အလုပ်လုပ်တယ်လေပုံမှန်လုပ်လို့တာအဲ့ဒီကပတ်စံလေးတွေစုစုစုစုပြီးတော့အဲ့ပတ်စံတွေပဲလုပ်တာအခုဒီမှာတော့ကျွန်တော်တို့ကအခုမှဆက်လုပ်ရတယ်လို့ဆိုတော့ဒီလိုလုံထုတ်ဖို့တွေဆိုတော့ရချီးဖို့တွေကမရသေးဘူးเนาะသူတို့ဒါနှစ်ရှစ်လာများလောက်လာတဲ့လူတွေဆိုဖန်းကြီးကြီးတွေပေါ့เนาะအဲ့လိုမျိုးဧကရာနဲ့ချီးပြလောက်တဲ့လူတွေပေါ့အဲ့လိုလူတွေရောက်မှာပဲသူတို့ချက်ချင်းဆိုမရဘူးသူတို့ရဲ့အနယ်လေးသူတို့လောက်တတ်ပြရမယ်သူတို့ရဲ့ဟိုဘယ်လိုခမဲနှစ်စင်ပေါ့ပြန်ပြန်ဝင်တဲ့ဝင်ငွေတွေပြန်ပြရမယ်အဲအဲ့ဒါမှသူတို့ကယုံကြည်စိတ်ချတာနဲ့ချီးပေးမယ်ငှားပေးမယ်เนาะပတ်စံတွေပေါ့เนา
ะတဧကဆိုလို့ရှိရင်ကနဦးပေါ့เนาะအရင်ဒီဘလောက်လောက်ထည့်ရပါတယ်ဘလူများအကြံပြုချင်ပါလဲရှင်
ကျွန်တော်နေတဲ့တေကကိုအဲ့တိုင်နေပါရဲ့ဆိုမရှိဘူးဆိုတော့အနည်းလေး9000 8000လောက်တော့စမှာเนาะအဲ့လောက်ပေါ့
အဲ့တော့အခုဥဆောင်နိုင်ဘယ်နှစ်ဧကလောက်လုပ်နေပါလဲရှင
်ကျွန်တော်ဒီနှစ်ကနှစ်ဧကစလို့လားနှစ်ဧကပဲ
ဟုတ်
ကဲ့ဒါလည်းစရဲဆိုတော့လည်းဘယ်လိုသဘောလဲဆိုတော့ကျွန်တော်ကတခါမှမလုပ်ဘူးဆိုတော့เนาะစမ်းကြည့်တာ
ဟုတ်ကဲ့
ဒီလိုစမ်းလိုက်တဲ့ခါမှာဘယ်လို response လာမလဲပေါ့เนาะကိုမြန်မာတွေကဘယ်လိုလာမလဲနောက်ပြီးတော့ဒ ီဟိုးဆေးတွေကိုပို့လို့ရှိရင်ဘယ်လိုအသီးအရွက်တွေကိုအဓိကထားဆိုင်ကမလဲအဲ့တော့ကျွန်တော်၃မျိုးတော့လောက်ရတယ်နော်၃မျိုးလောက်ရဆိုတော့ပထမတစ်ချက်ကဖာမာမတ်ကတ်ဒါဖာမာမတ်ကတ်တော့ဒီမှာအများကြီးပဲတို့လောက်ကြဖာမာမတ်ကတ်မှာဟိုစိုက်ပြီးတော့ရောင်းကြတယ်အဲ့ဒီကနေရောအဲဘယ်လိုကောင်းလဲအဲ့ဒီကနေရောအကျိုးမြတ်လေးတွေရကြတော့နော်အဲ့ဒါတစ်ခုနောက်တစ်ခုကျတော့ကိုစီကိုတချို့ကြတော့ကျွန်တော်အခုဒါကိုလည်းဒီတဲ့တဲ့ဝင်ရောက်လာခါမှာလိမ့်လာကြည့်တော့ကိုနေပါတယ်ဗျတချို့ကဟိုးစီတိတ်တမ်းမဲ့တော့လောက်တာအဲ့တော့ဟိုးစီတဲ့လို့ဆိုအမဲအများကြီးမဆိုင်ဘူးတော့ဥမာကျန်းငါးဆိုလဲဧကနဲ့ချီပြီးတော့စိုက်ချတာ၁၀ဧကလောက်စိုက်ပလိုက်တော့ခမဲသီးဆိုလဲအဲ့လိုပေါ့လင်းငါးဧကစိုက်ပလိုက်အဲ့ဒါကိုအကုန်လုံးကဟိုးစီကိုအကုန်ပို့တာပြင်တော့ဒီလုံးဝမရောက်ဘူးဒါနံပါတ်၁ချက်ကျွန်တော်ကကြောင့်မြန်မာဖြစ်လာတဲ့အတွက်ကြာကျွန်တော်ကကြောင့်၃မျိုးစိုက်ရတယ်ဒီကစားစားတယ်ကြာမြန်မာတွေစားတဲ့အသီးအရွက်တွေပေါ့ဒါပြောမှဆိုဒီဥစ္စာတွေကဈေးကောင်းတယ်ပေါ့နော်ပြောမှဆိုဂွေတော့ရွက်တို့ကမွန်ကျင်တို့စူးပုတ်တို့ပေါ့နော်အဲ့ဒါတွေကလည်းဈေးကောင်းတယ်ဓာတ်နော်ရွက်တွေပါဆိုတော့အဲ့တော့အဲ့ဒီဟာရဲ့ဖာမာမတ်ကတ်ရဲ့နောက်တစ်ခါဟိုဟိုးစီးရဲ့ဆိုကျွန်တော်အခုချိန်လိုက်တာဘယ်ဟာတွေအဆင်ပြေနိုင်မလဲဆိုပြီးတော့အဲ့တော့အဓိကကျွန်တော်အခုတွေ့တာအဆင်ပြေတာတော့ဟိုဟာပိုကောင်းတယ်ပေါ့မြန်မာ community နဲ့ပိုစင်းတယ်အဲ့နှစ်ခုကျွန်တော်ကဒါနေကို target သွားမယ်ဒီနှစ်ခုပဲဖာမာမတ်ကတ်တော့ကျွန်တော်မလုပ်တော့ဘူးဘာလို့လဲဆိုတော့အချိန်ပူပေးရတယ်
အဲ့တော့ဒီလုပ်ငန်းသစ်ဆတဲ့အခါမှာအမေရိကန်ပြည်ထောင်စုမှာဈေးကွက်ကလည်းကြီးပါတယ်ဒါပေမဲ့ရှင်ပြန်ရမှုကလည်းများတယ်ပေါ့နော်ဆိုတဲ့ခါတော့ဥဆောင်နိုင်တို့အနေနဲ့ဈေးကွက်ကိုဘယ်လိုရှာပါသလဲရှင
်ဈေးကွက်ကထရီထူးရှာကြမလို့ဒီမှာလွယ်တာတအားလွယ်တယ်ဒီမှာဘယ်လိုလွယ်လဲဆိုရင်အခုကျွန်တော်ဟိုးစေးစိုက်မယ်ဆိုရှင်ဟိုးစေးတွေစိုက်မယ်ပြီးတော့စိုက်လိုက်ပဲကျန်းကားတွေနောက်ဘူးစီပါအကုန်ကတော့စိုက်ချင်တာစိုက်ပြီးရင်အဲ့ဒီချိန်မှာယာစီစပြီဆိုတော့လည်းဟိုဝယ်တဲ့ဝယ်လက်ကရှိပြီလားအဲ့တော့ဈေးပေါ်မှာမူတည်တယ်တက်မှာဈေးကမြင့်မြင့်ပဲကြာကြာတက်ဈေးကြာစီတာသူ့မှာသူဟို market မှာဖြစ်နေတဲ့ဈေးပဲအဲ့တော့ကိုထွက်လာတဲ့အသီးအရွက်တွေအတွက်စိတ်ပူစရာမလိုအဲ့ဟိုးဆေးကအကုန်ယူတယ်တလုံးမကြံကုန်ယူတယ်အဲ့ဒါလွယ်တယ်အခုကကျွန်တော်ကတော့မြန်မာ community ကလည်းကျွန်တော်တို့ဒီ California ကမြန်မာကတားများလीနေကြတာဒီ San Francisco LA တို့ LA ကတော့ဒီနှစ်မှသွားသေးဘူး San Francisco Bay တွေကတော့အဲ့မှာမြန်မာတွေကအွန်လိုင်းကျင်းလိုက်ရှိတာဆိုတော့အဲ့ဒီမှာတပတ်တပတ်သွားအောင်လဲငွေရလဲပြောမှဆိုတော့အလုပ်လုပ်တာတော့များသေးတယ်ပေါ့နော်ပြောပြတာပေါ့နော်အဲ့တော့ကျွန်တော်ကအဲ့နှစ်ခုကိုကျွန်တော်ကယူထားတယ်ဆိုတော့ဟိုးစင်းအစဉ်ပြေပြေမပြေကျွန်တော်ဂရုမစိုက်ကျွန်တော်မြန်မာ community နဲ့သွားမယ
်ဒီ site ပြောရေးလုပ်ငန်းကဥဆောင်နိုင်အတွက်ပုံမှန်ဝင်ငွေမျိုးဟိုခိုင်ခိုင်မာမာဝင်ငွေမျိုးရပါသလားရှင်ဒါဟာမိသားစုတစုအတွက်မိခိုရလောက်တဲ့ဝင်ငွေမျိုးရပါသလားရှင
်ဒီနှစ်ကဒီနှစ်ကတော့ဒါအမှန်တိုင်းပြောရင်တော့အဲ့လောက်ကြီးဟိုဘယ်လိုခေါ်မလဲတအားကြီးမရသေးဘူးပေါ့နော်ပြောနေတာရတော့ရတယ်ပေါ့တားကြီးမရသေးဘူးဘယ်လိုဆိုကိုလှုပ်တဲ့ဥစ္စာလဲနဲတယ်လीเนาะနဲတယ်ကောစမ်းတာပေါ့စမ်းကြည့်တာဒီလိုစမ်းကြည့်မှပဲကွာဒါလာမနှစ်တွေနောက်နှစ်တွေရေရှည်ကဘယ်လိုသွားအောင်လဲဆိုတာအခုတော့ဒါစမ်းရင်းနေပဲကွာအကုန်သိသွားပြီเนาะဘယ်လိုလုပ်မလဲအခုလာမနှစ်တွေအားလုံးပြင်ဆင်ပြီးပါရေ ready ပဲ
အခုလို့စိုက်ပျိုးရေးလုပ်ငန်းကိုဝင်ပြီးတော့တိုးရတဲ့အခါမှာအခက်ခဲတွေများရှိပါသလားရှင
်အော်နည်းနည်းပါရှိတာရှိရဆိုကိုကဒီဥစ္စာဟိုမြန်မာပြည်နဲ့ဒီပြည်ပုံစံကြီးကစိုက်ပုံကြီးလည်းမတူဘူးကိုလည်းမြန်မာပြည်မှာဒါတွေကစိုက်လာတာမဟုတ်တာအမှန်တမ်းပြောတာဘာမှလည်းမသိဘူးအိမ်မှာပဲဆိုပန်းမီလေးစိုက်ပါလေးစိုက်တော့ပဲနေတယ်ဆိုတော့ဒီရက်ရောက်လာခါတကယ်နှစ်ဘူးတွေတူးတွေဒီကိုင်းထဲမှာဆက်လို့တဲ့ခါကျတော့တော်တော်ခက်ခဲတာအများကြီးပဲနော်စိုက်ပြီးတော့လုတ်တယ်ဟိုကဒီဘောင်တွေဘယ်နှပေတို့ထားမယ်ပါဘာမှမသိဘူးဒါတွေသူတို့ကဘောင်ကဘယ်နှပေထားမှလဲဘယ်နှပေအမြင့်တော့ deep ကိုဘယ်တော့ယူကျင်တယ်ဒါတွေကစသစမေးတော့တာဒီထုံပေးတဲ့ဟိုဥစ္စာဒါဘာလဲထရက်တာသမားမေးတဲ့မေးတော့အဲ့တော့ဘေးနားလူတွေလိုက်မေးရတော့နော်ဘေးနားလူတွေကျွန်တော်နေပါတွေအကုန်လုံးကဟိုဟာအေရှားတွေပဲအေရှားတချို့ကကြတော့ကမ္ဘောဒီးယားရှိတယ်တချို့ကကြတော့အာဟိုဘာလဲလာအိုရှိတယ်နောက်တကမုံလူမျိုးဆိုတာဒီလာအိုနိုင်ငံပဲလာတယ်အဲအဲ့၃မျိုးပေါ့ကျွန်တော်လက်ထိဆက်နေတဲ့လူတွေကဘယ်လိုဆိုပိုးဘယ်နဲ့ခတ်ဝေးပဲမှာတော့ဟိုဟာထိုင်းလူမျိုးတွေပဲရှိတယ်
မတ်တန်ဂီထိုက်တင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အပတ်စဉ်တနင်္လာညတိုင်းကိုတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့တက်ရှိမျိုးကွဲမျိုးစိတ်တစ်တွေရှာဖွေနေသူအကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံမှာတက်ရှိမျိုးစိတ်တစ်တွေစနစ်တကျရှာဖွေတဲ့နေရာမှာတာမန်ပြည်သူတွေလည်းပါဝင်နိုင်ပါတယ်လို့ကရင်ပြည်နယ်ထဲမှာကျွေပန်းမျိုးစိတ်တစ်ကိုဖော်ထုတ်နိုင်ခဲ့သူက VWE မြန်မာပိုင်းကိုပြောပါရယ်ဒေသခံပြည်သူတွေရဲ့အကူအညီနဲ့ကရင်ကျွေပန်းကိုမှတ်တမ်းတင်နိုင်ခဲ့သူတယောက်ဖြစ်တဲ့မတ်မြဖုံမော်ကိုမဆုမြတ်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါရယ
်မြန်မာနိုင်ငံထဲမှာမျိုးစိတ်သစ်လို့မှတ်တမ်းတင်နိုင်မဲ့ဒီတက်ရှိပေါင်းထောင်နဲ့ချီရှိနေနိုင်သေးတယ်လို့ကရင်ပြည်နယ်ထဲမှာကျွေပန်းမျိုးစိတ်တစ်ကိုရှာဖွေတွေ့ရှိမှတ်တမ်းတင်နိုင်ခဲ့တဲ့သူတွေဒီတယောက်ကပြောပါရယ်
အဲ့လိုမျိုးတတော်ဝါရီအပင်တွေကိုဒီတိပ်ပတ်နီးကြလိလာတဲ့နေရာမှာတာမန်ပြည်သူတွေကလည်းသူတည်တည်တွေနဲ့အတူလက်တွဲပြီးတော့မှပါဝင်ရှာဖွေနိုင်တယ်လို့သူကပြောပါတယ်ဘလိုနီးတွေနဲ့ပါဝင်ရှာဖွေလို့ရတယ်လဲဆိုတာကိုဒီကရင်ကျွေပန်းလို့နာမည်ပေးထားတဲ့မျိုးစိတ်တစ်ကိုရှာဖွေတွေ့ရှိခဲ့သူတယောက်ဖြစ်တဲ့မတ်မြာဖုံးမော်ကိုမေးကြည့်ထားပါတယ်သူကတော့လက်ရှိဒီတရုတ်နိုင်ငံတိပ်ပတ်အကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသူတည်တနာလုပ်နေတဲ့ PhD အကြောင်းသူဖြစ်ပါတယ်ဒီအရှိတောင်အရှာကကျွေပန်းနေအကြောင်းကိုလေလာသူတေသနာပြည့်နေသူဖြစ်တယ်လို့ဒီမြန်မာနိုင်ငံတည်းမှာဒီမျိုးခွဲတွေမျိုးစိတ်တွေအကြောင်းကိုကွင်းစင်လေလာမှတ်တမ်းတင်နေတဲ့ဒီ NSCI အဖွဲ့ရဲ့အဖွဲ့ဝင်တယောက်လည်းဖြစ်ပါတယ
်2020ခုနှစ်ဒီဇူလိုင်လမှာပြည်တည်မြန်မာရှိတယ်ဒီဒေတာကန်တိုးစီကနေဒီကျွေးပန်းမျိုးစိတ်ရဲ့တပုံမှန်ကန်ကိုစပြီးတော့တွေ့ခဲ့ရပါတော့နော်ဒီအဲ့ဒီအချိန်မှာတော့ညီမတို့ကဒီအပင်နမူနာရယူနိုင်ခဲ့ခြင်းပေါ့မျိုးစိတ်တစ်ဖြစ်ကြောင်းဒီတိတ်ပနိစာတက်တည်ပြနိုင်မဲ့ဒီလိုအပ်တဲ့အချက်လက်ပြည့်စုံအောင်မတန်းတင်နိုင်ခဲ့ခြင်းရှိခဲ့ဘူးပေါ့နော်အဲ့အဲ့ကြောင့်မို့ဒီညီမနေ2023ခုနှစ်လေလမှာနော်အဲ့ဒီ NSCI မှာစတင်ပါဝင်ဖြစ်ပြီးတော့ဒီမျိုးစိတ်တစ်ဖြစ်နိုင်ခြင်းရှိတယ်ဒီအပင်ရဲ့ပေါ့နော်ပန်းပွင့်ချိန်ဖြစ်တဲ့အဲ့ဒီဇူလိုင်လမှာပေါ့နော်အဲ့လိုအပ်တဲ့အချက်လက်ဒီစုဆောင်းနိုင်ဖို့ဒီဒေတာခံအခွင့်အဝင်တွေနဲ့တိုင်ပင်ထားခဲ့တယ်။အဲ့ကနေဒီစဉ်ညီမတို့ဖွဲ့ကဒီကရင်ပြည်နယ်ကဒေတာခံတွေရဲ့အကူအညီနဲ့ပေါ့နော်။ညီမတို့လိုအပ်တဲ့အချက်လက်တွေစုဆောင်းနိုင်ခဲ့ပြီးတော့ဒီကရင်ချွေပန်းလို့စာတမ်းရေးသားအညီပေးနိုင်ခဲ့တာဖြစ်ပါတယ်ပေါ့နော်။အဲ့ဒီကြောင့်မို့ဒီစာတမ်းမှာလည်းဒီမျိုးစိတ်တဲ့ရှားပွေတွေ့ရှိမှုမှာဆိုရင်ဒေတာခံတွေပူးပေါင်းပါဝင်တဲ့ Citizen Science ကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်နေဆိုတာကိုမင်းမို့ထုတ်ပြနိုင်တဲ့အကြောင်းလည်းရေးသားထားပါတယ်ပေါ့နော်။စာတကြောင်းအနေနဲ့
မြန်မာတို့လိုပဲဒီလိုမျိုးတွေးရှိပတ်တန်းတင်နိုင်ခဲ့တဲ့နောက်ပန်းတစ်ခုကတော့ဗဒိန်ကိုပန်းပေါ့နော်မြန်မာနိုင်ငံမှာတော်တော်လေးကြဲကြဲပြည့်ပြည့်သိကြတဲ့ဗဒိန်ကိုပန်းပေါ့ဆိုတော့အဲ့ဒီဗဒိန်ကိုပန်းဆိုလို့ရှိရင်လေဒီ American Smithsonian Institute ကပညာရှင်တယောက်ကဒီမြန်မာနိုင်ငံရောက်တော့ဈေးထဲမှာဒီဗဒိန်ကိုပန်းနေရောင်းနေတာတွေ့တော့မှဟာဒီပန်းကတော့ဖြင့်ဒါမျိုးစိတ်သစ်ပဲမှတ်တမ်းမတင်ရသေးဘူးဆိုတာကိုသတိထားမိပြီးတော့မှမှတ်တမ်းတင်နိုင်ခဲ့တာဖြစ်ပါတယ်ဆိုတော့ဒီဈေးထဲမှာဗဒိန်ကိုပန်းနေရောင်းနေတဲ့ပန်းတွေရဲ့ဓာတ်ပုံနဲ့ပေါ့နော်အခုဝါရှင်တန်မြို့တော်ကတဘာဝတမိုင်းပြလိုက်မှာတည်တည်ချာချာကိုသူကပြတိုက်ပြီးတော့ရှင်းပြထားပါတယ်ဆိုတော့ပြောချင်တာအခုလိုမျိုးဒီမြန်မာနိုင်ငံထဲမှာအသေးချာဒီမှတ်တမ်းမတင်နိုင်သေးတဲ့မျိုးစိတ်တစ်တွေပေါ့နော်အများကြီးရှိနေနိုင်သေးတယ်လို့ပြောလို့ရလားဆိုတော့လက်ရှိအခြေအနေရောအဲ့ဒါတွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်ဘယ်လောက်ထိအခက်အခဲဖြစ်နေတယ်လို့ပြောတို့ရနိုင်ပါလဲရှင်
ဒီပဒိန်ကိုပန်းလို့လာသူဖြစ်ရမျိုးညီမလေးလာနေတဲ့ကျွေးပန်းမှလည်းရှိခဲ့ပါတယ်ပေါ့နော်ဒီမှာလည်းဆိုဒီကချင်ပြည်နယ်ကုစားကိုဒေသမှာပေါ့အဲ့ဒီပညာရှင်ကပေါ့နော်ဒီသူကမျိုးစိတ်တက်လို့မသိခင်မှာဒီဈေးထဲမှာပေါ့နော်ဒီဒီကျွေးပန်းကိုပေါ့နော်အဲ့မျိုးစိတ်တက်ကျွေးပန်းကိုပေါ့နော်ချင်မောင်ရက်လိုမျိုးအဲ့ဒီဒါတွေမှာစားတဲ့ဟင်းသီးဟင်းရွက်ဖြည့်ရောင်းချနေတာကိုတွေ့ရှိခဲ့ပေါ့နော်ဒါမဲ့အဲ့ဒါကတော့ဒီမှတ်တမ်းတင်ရတဲ့မျိုးစိတ်တက်တစ်ခုဖြစ်တယ်ပေါ့နော်အဲ့လိုလာသူဖြစ်ရမျိုးလည်းရှိခဲ့ပူပါတယ်အဲ့ဒီမှတ်တမ်းမတင်ရသေးတဲ့မျိုးကွဲတွေဘယ်လောက်မောက်ရှိနိုင်တယ်ဆိုတဲ့အပေါ်မှာတော့ပေါ့နော်ဒီမြန်မာလေးလာနေတဲ့ဒီအပင်မျိုးစုံမျိုးကွဲဆိုင်ရာအချက်အလက်တွေနဲ့ပဲပြောသွားမှာဖြစ်ပါတယ်။ဒီ2019ခုနှစ်မှာထွက်ရှိခဲ့တဲ့ရေတောင်အရှနိုင်ငံကြီးရဲ့ပေါ့နော်အပင်မျိုးစုံမျိုးကွဲလေးလာခြင်းဆိုင်ရာတိုးတက်မှုလေးလာဆန်းစစ်ခြင်းပေါ့နော်ဒုတိယကနာစာတမ်းအရာရောဒီမြန်မာနိုင်ငံမှာဇီဝမျိုးစုံမျိုးကွဲဒုတိယကနာတွေပူးပေါင်းလှုပ်ဆောင်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေရလက်စာတမ်းတွေအရောမြန်မာနိုင်ငံမှာအပင်မျိုးစိတ်ပေါင်း4000ခန်းပါပေါ့နော်လေးလာမတန်းတင်ဖို့ကြန့်ရှိနေနိုင်မှာသိတယ်လို့ဒီကောက်ချက်ချထားတယ်ပေါ့နော်ဒေတာတွင်းမှာလည်းတက်တော့ပြုံးသိမှုအများဆုံးနိုင်ငံတစ်ခုလည်းဖြစ်နေသေးတာမို့ပေါ့နော်အချို့မျိုးစိတ်တွေအရဆိုလို့ရှိရင်ဒီမြန်မာတို့မတန်းမတင်ရသေးခင်မှာပဲပြောက်ကွယ်သွားနိုင်တဲ့အခြေအနေမျိုးလည်းဒီဆိုင်နေရပါတယ
်အခုအဲ့လိုမျိုးပြောလို့ပေါ့နော်တစ်ဆက်ထဲမှာဒီမှာစောစောလည်းညီမအရှင်းပြရတဲ့ထဲမှာနည်းနည်းပါပါတယ်ဒီ citizen science အကြောင်းကိုတစ်ဆက်ထဲမေးချင်ပါတယ်ဆိုတော့ခုနပြောသလိုပဲဒီမြန်မာနိုင်ငံမှာစနစ်တကျပေါ့နော်မတန်းမတင်ရသေးတဲ့တက်ရှိမျိုးစိတ်တွေကိုဒီပေါ်ထုတ်နိုင်ဖို့လုပ်တဲ့နေရာမှာဒီတာမန်ပြည်သူတွေအနေနဲ့ပေါ့နော်အဲ့ညီမတို့လိုမျိုးဒီပညာရှင်တွေတိတ်ပန်နေကြလေ့လာနေတဲ့လုပ်ငန်းတွေမှာတာမန်ပြည်သူတွေအနေနဲ့ဘယ်လိုမျိုးပါဝင်လို့ရတယ်လဲဆိုရဲဒီ citizen science အကြောင်းလည်းနည်းနည်းလေးတစ်ဆက်တည်းရှင်းပြပေးပါလားရှင
်ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီညီမတို့ NSCI အနေနဲ့ကတော့ပြည်သူလူထုပူးပေါင်းပါဝင်တဲ့တိတ်ပန်နေကြဥပဒေနာလောက်ဆောင်မှုလို့အတိတ်ပဲဖွင့်ဆိုတဲ့ citizen science ကိုအသုံးပြုပြီးတော့ဒီနိုင်ငံရဲ့ဇီဝမျိုးစုံတွေပဲလေ့လာခြင်းပေါ့အမှတ်တမ်းတင်ခြင်းနဲ့ထင်းထင်းကောက်ဝါခြင်းမှာအခုညခုဖြစ်စီပုံရွေးချက်ထားရှိပြီးတော့လှုပ်ဆောင်နေတဲ့ဒီ volunteer အဖွဲ့အစည်းတစ်ခုဖြစ်တယ်ပေါ့နော်အဲ့ဒါကဘလို့ရွေးချက်လဲဆိုတော့ပေါ့နော်ကိုယ်တိုင်ကွင်းစင်းလေးလာဖို့အဆင်မပြေတဲ့အချိန်မှာပေါ့နော်နေရာ data တစ်ခုမှရှိတဲ့ data ခံနေတဲ့အကူအညီကိုယူပြီးတော့အချက်လက်စုဆောင်းတာဖြစ်တယ်ပေါ့နော်အခုလက်ရှိဥပမာဆိုလို့ရှိရင်ဒီကရင်ကျွေးပန်းဖြစ်တယ်ပေါ့နော်ဒီကရင်ကျွေးပန်းက data ခံစီကနေတပ်ပုံမှတ်တမ်းရယူတယ် data ခံတွေကပေးရတဲ့တင်းအချက်လက်ကိုစုဆောင်းပြီးတော့ညီမတို့ကဒီတိတ်တန်ကြီးကလေးလာမှုပြန်လုပ်ပေးတာဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်ဒီမှတ်တမ်းတင်ခြင်းပေါ့နော်စာတမ်းထုတ်ဝေခြင်းပေါ့ပြည်တွင်းပြည်ပပညာရှင်တို့ပူးပေါင်းပြီးတော့ လုံဆောင်လို့ရတဲ့အရာတွေရှိတယ်ပေါ့နော်ဟုတ်ဒီမှာဆိုလို့ရှိရင်တော့ဒီလိုအပ်တဲ့အစိတ်ပိုင်းတွေပေါ့နော်ပြေဆုံးအောင်တပုံမတန်ရယူပြလို့ရမယ်ပြီးလို့ရှိရင်ညီမတို့ဒီ social media community ဖြစ်တဲ့ NSN group မှာလာပြီးတော့တင်ပြလို့ရတယ်ပြီးလို့ရှိရင်တော့ညီမတို့ကိုပေါ့နော်နေရာ data distribution information ပေါ့နော်နေရာ data အချက်လက်လေးပေးပေးရမယ်ပေါ့နော်အတိအကျမဟုတ်ရင်တော့ညီမတို့ကတိုင်း data ရေးတော့မဟုတ်ရင်ပြီးနေပေါ့နော်အဲ့တော့တော့ညီမတို့တောင်းချင်ပါတယ်ဘာဖြစ်လို့ဆိုအဲ့ဒီနေရာ data အချက်လက်ဒီမှာညီမတို့ကစနေပြုစုရဲ့နေရာမှာအသုံးချလို့ရမှာဖြစ်ပါတယ်ပေါ့နော်ပြီးရင်တပုံလေးကိုကြည့်ကြည့်လေးလေးရိုက်ပေးဖို့လိုမယ်ပြီးရင်အပင်ရဲ့အစိတ်ပိုင်းအားလုံးကိုပေါင်းရိုက်ပေးဖို့လိုမယ်အဲပြီးရင်ကြည်လင်အောင်ရိုက်ပေးဖို့လိုမယ်ပေါ့နော်
ဟုတ်ကဲ့ပါရှင်နောက်တစ်ခုကဆော့ဆော့ကလည်းညီမပြောခဲ့တဲ့အထက်မှာပါပါတယ်ဒီတက်စီဒီရှားပါမျိုးစိတ်တွေဟိုမျိုးတုံးတော့မဲ့အန်ဒီရဖြစ်နေတဲ့မျိုးစိတ်တွေအကြောင်းပေါ့လေဆိုတော့ညီမနိုင်ငံမှာညီမပြောခဲ့သလိုတက်တော့ပြုံးတိမှုတွေကလည်းဖြစ်နေတော့တချို့ဟာတွေကဒီမှတ်တမ်းမတင်နိုင်ငံမှာပဲပျောက်ကွယ်တော့မဲ့အန်ဒီရတွေဖြစ်နေတယ်ပေါ့လေဆိုတော့အဲ့လိုမျိုးစိတ်တွေတကယ်တော့ပြောက်ွယ်မသွားအောင်ဆိုရင်ကစနစ်တကျရှာဖွေရမယ်မှတ်တမ်းတင်ထားဖို့လိုတယ်တချို့နိုင်ငံတွေမှာတော့လိုအပ်ရင်တော့ဥပဒေတွေပါထုတ်ပြန်ပြီးတော့သူတို့ကာကွယ်ထိန်းသိမ်းကြပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံမှာကအဲ့ဒါမျိုးတွေလုပ်ဖို့ခက်ခဲနေတဲ့ဟိုအခြေအနေမျိုးဖြစ်နေတယ်ပေါ့လေမလုံးနိုင်တဲ့အခါကျတော့ညီမတို့လိုမျိုးဒီထိန်းသိမ်းကာကွယ်ဖို့စ조사ဖို့လုပ်နေတဲ့လူတွေပေါ့လေညီမတို့အနေနဲ့ဘယ်လိုမျိုးလုပ်နိုင်မယ်လို့ရောပြောလို့ရပါလဲရှင
်ဒီဇီဝမျိုးစုံမျိုးကွဲတွေကိုထိန်းသိမ်းကာကွယ်ဖို့ကတော့မော်ရဆင်းဆမ်းမပြက်လေးလာဆောင်ချင်မှုလိုအပ်တယ်ပေါ့နော်ညီမတို့အနေနဲ့ကြာအခုကသွေးစင်းလေးလာချင်းအဆင်ပါတယ်ပေါ့နော်အများကြီးလိုအပ်ချက်တွေရှိနေသေးတဲ့အနေအထားဖြစ်ပြီပေါ့နော်ညီမစီဝမျိုးစုံမျိုးကွဲတွေအတွက်ကတော့ဘာကိုထိန်းသိမ်းကာကွယ်ရမယ်ဆိုတာတိမှထိန်းသိမ်းလို့ရမှာဖြစ်ပါတယ်ပေါ့အဲ့အတွက်ဘာတွေရှိတယ်ဆိုတာမသိရင်ပေါ့နော်ဆက်လက်လုပ်ဆောင်ဖို့မဖြစ်နိုင်ဘူးပေါ့နော်ပေါ့ညီမတို့အခုအဖွဲ့အနေနဲ့ကတော့ခုနပြောတဲ့ပေါ့နော်ချက်လက်ဆွဆောင်ပေးတယ်စုစည်းပေးတယ်ပြီးရင်မှတ်တမ်းတင်ပေးတယ်ပေါ့နော်ဒါလေးပဲလုပ်ဆောင်နိုင်မှာပေးတယ်
ကရင်ပြည်နယ်ထဲမှာဒီကြွေပန်းမျိုးစိတ်တစ်ခုကိုရှာဖွေဖော်ထုတ်မှတ်တမ်းတင်နိုင်ခဲ့သူတွေကအမှတ်များဖုံးပါပါရှင်။လက်ရှိတရုတ်နိုင်ငံကဒီသိပ္ပံအကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD ကျောင်းသူလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီနောက်ထပ်မျိုးစိတ်တွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်တာမန်ပြည်သူတွေရဲ့ပံ့ပိုးမှုကလည်းသိပ္ပံကိုအရေးကြီးတယ်လို့ပြောပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။
ဒေသခံတွေရဲ့အကူအညီနဲ့ကရင်ကြွေပန်းကိုမှတ်တမ်းတင်နိုင်ခဲ့သူမမဖုံဘော်ကိုမဆုမျက်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခေးအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ကျမတို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာ burmese@voenews.com ကိုဆက်သွယ်မေးမြန်းနိုင်ပါတယ်ရှင်အစမကြခင်မှာအစီအစဉ်ဒီအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ
်တိုက်ပွဲတွေဖြစ်ပွားနေတဲ့ဂါဇာဒေသမှာအကြီးဆုံးဖြစ်တဲ့ရှီဖာဆေးရုံဟာဆေးဘက်ဆိုင်ရာလုပ်ငန်းတွေမလုပ်နိုင်တော့သလိုအန္တရာယ်ရှိတဲ့အရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောလိုက်ပါတယ်ဆေးရုံအနီးအဆက်မပြတ်ပြစ်ခတ်မှုတွေနဲ့ဘုံကျဲမှုတွေကြောင့်အခြေအနေပိုဆိုးလာနေတယ်လို့ WHO အကြီးအကဲကပြောခဲ့တာပါ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ဝိုင်းရံပိတ်ဆို့ခံထားရတဲ့ရှီဖာဆေးရုံကလူနာတွေကိုဘေးကင်းတဲ့နေရာကိုကယ်ထုတ်ဖို့မဖြစ်နိုင်ပေမဲ့အန္တရာယ်ဖြစ်အောင် Hamas တွေကနီလန်းပေါင်းစုံနဲ့လုပ်နေတာလို့မနေ့ကပြောလိုက်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုအိမ်ဖြူရောမှာလက်ခံတွေ့ဆုံတဲ့အခါဂါဇာဒေသစစ်ပွဲအပေါ်မွတ်စလင်တွေရဲ့အမြင်သဘောထားကိုနားထောင်မှာဖြစ်ပါတယ်အင်ဒိုနီးရှားသမ္မတကတော့တန်တမန်ဆက်ဆံရေးမှာအမြင့်ဆုံးအဆင့်ဖြစ်တဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးထူထောင်မှုရည်ရွယ်ရောက်ရှိလာတာပါဒါပေမဲ့လည်းဂါဇာဒေသစစ်ပွဲတွေပေါ်မှာခေါင်းဆောင်နှစ်ယောက်ယက်တီချက်တွေကကွာဟနေပါတယ်သမ္မတဘိုင်ဒန်ကတော့အစ္စရေးပေါ်အပြေအဝါထောက်ခံထားပြီးအင်ဒိုနီးရှားသမ္မတကတော့ဂါဇာဒေသမှာအမြင့်ဆုံးအပြစ်ခတ်ရက်စဲဖို့တောင်းဆိုထားတယ်လို့အောက်တိုဘာ9ရက်အစ္စရေးကိုဟားမတ်စ်တိုက်ခိုက်နေမှုနောက်ပိုင်းနှစ်ဖက်စလုံးကကျူးလွန်နေလို့စွပ်စွဲထားတဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂကော်မရှင်ကစုဆောင်းထားတဲ့အချက်လက်တွေကိုလည်းထောက်ခံထားပါတယ်မြန်မာစစ်ကောင်စီကိုစစ်လက်နက်တွေရောင်းချနေတာချက်ချင်းရက်ဆိုင်မှုမြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်အခုလိုလက်နက်ရောင်းချပေးနေကြကြောင်းအာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီရဲ့လက်ချက်နဲ့လူတွေထောင်နဲ့ချီတိတ်ဆုံးခဲ့ပြီးဖြစ်တယ်လို့ရွာပေါင်းတောင်းနဲ့ချီလည်းမီးရှို့ဖျက်ဆီးခံခဲ့ရကြောင်းဆန္ဒပြသူတွေကထောက်ပြထားပါတယ်ရှင်
သတင်းချင်းချုပ်ကိုမခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Chronius Tino နဲ့ ဂျိုးလ်ဂဲလ်လို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာဓမ္မပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်
This program has come to you from the Voice of America, Washington.